Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်မေလ10ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့ line meter 32 kHz 9383နဲ့9383 line meter 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝိုင်းပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာကမ်းမြောင်မှာရှိတဲ့ရာဖာကိုအစ္စရေးကထိုးစစ်ဆင်တဲ့အပေါ်နိုင်ငံတကာရဲ့ဖိအားပေးမှုတွေတိုးလာနေပါတယ်။အမေရိကန်ကစစ်ရေးအစ္စရေးကိုပို့ပေးမဲ့လက်နက်တွေဆိုင်းငံ့ထားပါတယ်။ဂျပန်နဲ့ရုရှားအကြမ်းနဲ့မြန်မာပိုင်ဆိုင်မှုကိစ္စနဲ့သဘောထားကွဲလွဲမှုတွေဖြစ်နေပါတယ်။ဒီသတင်းတွေအပါအဝင်တခြားထစ်တန်းရောက်သတင်းတွေကိုတော့မတ်စုမွန်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကရင်ပြည်နယ်မှာအခြေစိုက်တဲ့စစ်ကောင်စီတပ်ဖွဲ့ကစခန်းတွေကိုဒီစစ်ကောင်စီကစွန့်ခွာနေတယ်လို့ကရင်အမျိုးသားစီယုံ KNU ကသတင်းထုတ်ပြန်ပြောဆိုလိုက်ပါတယ
်အကောင်လုံးဆိုရင်ငါးခုတော့မကပါဘူးစခန်းတွေကတော့ဟိုအတွင်းပဲဒီမှာလဲသူတို့စွန့်ခွာကြတော်တော်များတော့ဒီပပွန်ဒီပဲအပေါ်ပဲကြောပါလဲကြွရတယ်သူတို့စွန့်ခွာကြတော့
ကရင်ပြည်နယ်ဘက်ကစီရဲတရင်အပြည့်စုံတဲ့အတူရခိုင်ပြည်နယ်မှာတော့လက်နက်ကင်ပြိပခါတွေကြာလက်နက်ကြီးနဲ့ပစ်ခတ်ခံရတာမိုင်းပေါက်ကွဲတာကြောင့်အရက်သားထိခိုက်သေဆုံးမှုတွေပိုပြီးတိုးလာနေတဲ့အခြေအနေနောက်သခိုင်းတိုင်းကမ်ဘလူမှာတော့ဒီတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေသခံတွေနေရက်ကိုဆုံခွာပြီးထွက်ပြေးတိတ်ရှောင်နေရတဲ့အနေအထားနောက်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘကတာတီထောင်ရင်း88နှစ်ပြည့်မှာတော့နိုင်ငံရေး80ခြေလမ်းမဲ့အခြေအနေတွေကြောင့်နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တဲရောက်တဲ့တွင်ကိုကိုစော်ဝင်းလိုင်းနဲ့အတူပြပြပေးပါမယ်ရှင
်ဂါဇာကမ်းမြောင်တောင်ပိုင်းမှာရှိတဲ့ရာဖာမြို့ကိုအစ္စရေးကထိုးစစ်ဆင်တိုက်ခိုက်တဲ့အပေါ်နိုင်ငံတကာရဲ့ဖိအားပေးမှုအသစ်တွေဒီကနေ့ထမှန်ထွက်ပေါ်လာနေချိန်မှာပဲကာတာနိုင်ငံနဲ့အာဖရိကသမ္မတကတော့ကပုံမဆိုးရလာနေတဲ့ဆန္ဒမှုဆိုင်ရာအခက်အခဲကိစ္စတွေအပေါ်စိုးရိမ်ကြောင်းထုတ်ဖော်ပြောဆိုကြပါတယ်ကတားနိုင်ငံဟာအစ္စရေးနဲ့ဟာမတ်အကြအပြစ်ခတ်ရဆဲသဘောတူညီချက်ရနိုင်ဖို့အဓိကဥဆောင်ဆွေးနွေးပေးနေတဲ့နိုင်ငံဖြစ်ပြီးရာဖာကအရသားတွေကိုအာဓမ္မပြောင်းရွှေ့ခိုင်းတာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့လုပ်ရဖြစ်တယ်လို့ဒီကနေ့သတိပေးပြောကြားလိုက်ပါတယ်ရာဖာကိုအစ္စရေးကလက်ချောင်းကတိုက်ခိုက်တဲ့လုပ်ရအပေါ်နိုင်ငံတကာကတားနိုင်ငံကြီးဌာနကပြစ်တင်ရှုတ်ချလိုက်ပြီးမြို့ထဲကိုအစ္စရေးတပ်ဖွဲ့တွေဝင်ရောက်စီးနှင်မဲ့လောက်ရကိုဟန်တားဖို့အတွက်နိုင်ငံတကာအသိုက်အဝန်းကအရေးပေါ်ဆောင်ရွက်ပေးဖို့တောင်းဆိုလိုက်ပါတယ်ရာဖာမှာအသက်ဆုံးရှုံးမှုတွေဖြစ်ပေါ်တဲ့အထိအခြေအနေတွေဆိုးဝါးလာနေတာကိုရပ်တန့်ရေးအတွက်နိုင်ငံတကာအသိုက်အဝန်းကလက်တွဲလှုပ်ဆောင်ကြဖို့အာဖရိကသမဂ္ဂဥက္ကဋ္ဌမူဖာဆာဖာကီမဟာမက်ကလည်းတောင်းဆိုလိုက်ပါတယ်ဒီဒေသဟာဂါဇာကိုဆန္ဒမှုဆိုင်ရာအကူအညီတွေပို့ပေးရေးအတွက်အရေးပါတဲ့နေရာဖြစ်တယ်လို့ဆိုပါတယ်အစ်ဂျစ်နိုင်ငံနဲ့ထိစပ်နေတဲ့ရာဖာနေဇာဂစ်ကိုအစ္စရေးကမနေ့အင်္ဂါနေ့ကထိန်းချုပ်လိုက်သလိုအနီးနားမှာရှိတဲ့ကာရင်ရှလုံနေဇာဂစ်ကိုလည်းပေးလိုက်ပါတယ်။နောက်ပိုင်းမှာတော့ကာရင်ရှလုံဂစ်ကိုပြန်ဖွင့်ပေးခဲ့တယ်လို့အစ္စရေးကပြောပါတယ်ခင်ဗျာ
။ Boring Company ထုတ်စစ်လက်နက်တွေအစ္စရေးကိုတင်ပို့မှုတွေကိုအမေရိကန်ကဆိုင်းငံ့ထားတယ်လို့နှီးဆက်သူတွေကပြောပါတယ်။အမေရိကန်ရဲ့အနီးကပ်မဟာမိတ်အစ္စရေးကိုနိုင်ငံရေးအရာသတင်းစကားပါတာဖြစ်ကြောင်းလဲနှီးဆက်သူ၄ဦးတည်းက2ဦးကိုကိုးကားပြီးတော့ writer သတင်းမှာဖော်ပြပါတယ်။အမေရိကန်မှာရှိတဲ့တက္ကသိုလ်ကြီးတွေအပါအဝင်နေရာတချို့များဂါဇာကမ်းမြောင်တောင်ပိုင်းမှာရှိတဲ့ Rafah ဒေသမှာလုံမဲ့စစ်ပွဲတွေရပ်တန့်နိုင်ရင်ဆန္ဒပြလှုပ်ရှားမှုတွေဖြစ်ပေါ်နေချိန်မှာပဲအခုလိုမျိုးအမေရိကန်ကလက်နက်တင်ပို့မှုရပ်ဆိုင်တဲ့သတင်းထွက်ပေါ်လာတာလည်းဖြစ်ပါတယ်။မနေ့တုန်းကလည်းအစ္စရေးတပ်ဖွဲ့ဝင်တွေကရာဖာဒေသကိုဖျက်ကျော်ပြီးတော့ဝင်ရောက်လာတဲ့ဗီဒီယိုတစ်ခုကိုအစ္စရေးကထုတ်ပြန်ခဲ့ပြီးတော့အရေးကြီးတဲ့စစ်ဆင်ရေးလှုပ်ဆောင်နေပါတယ်လို့ဆိုပါတယ်။ဟာမတ်စ်တွေကိုချေမှုန်းမှုအတွက်ရာဖာဒေသကိုထိုးစစ်ဆင်မှုလိုအပ်တယ်လို့အစ္စရေးအရာရှိတွေကရသရပတ်ကြားရီမှာစစ်ဆင်ရေးမှာပြောကြားခဲ့ပြီးတော့အမေရိကန်ကုလသမဂ္ဂတို့ကလည်းပါလက်စတိုင်းအရက်သားတွေအပြည့်ရှိနေတဲ့အဲ့ဒီနယ်မြေကိုထိုးစစ်ဆင်တာကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျက်တဲကိုဖြစ်စေနိုင်တယ်ဆိုပြီးတော့သတိပေးထားပါတယ်။အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကလည်းအစ္စရေးတာဝန်ရှိသူတွေကရာဖာဒေသစစ်ဆင်ရေးကိုအကန့်အသတ်နဲ့လှုပ်ဆောင်နေတယ်လို့ပြောပါတယ်။ဒါပေမဲ့အစ္စရေးကာကွယ်ရေးဝန်ကြီးဘက်ကတော့ဒီမှာဆွေးနွေးထားတဲ့အပြစ်ရရေးသဘောတူညီချက်တွေမှာပါတဲ့အတိုင်းတစားကန်တွေကိုလွှတ်မပေးဘူးဆိုရင်ရဖာဒေတာရဲ့စစ်ဆေးရေးကပို့ပြီးတော့မှပြင်းထန်လာနိုင်တယ်ဆိုပြီးတော့သတိပေးထားပါတယ်ရှင
်ယူကရိန်းနိုင်ငံအနောက်ပိုင်းလဗစ်ဒေတာကိုရုရှားက Dongji Nazangagu, drawing in Nasa Zinon and Chica Cadre, Liasida Apian Chi Tana, Jesse Dwarelu, Ukraine Yashidiga, Digni Piovare, Ukraine Ama Liasida Amyazon Pianchi Benide, Dite Comuniga, Druyeta Api Tana, Chaku Shire Tega, Dongu, Gije, Tiga, Jesse Dwarelu, Piovare, Rashanga Bilate, Petinta, Dongji, Timan Dorade, Chevo Norat, Kayama Shide, Da Abis Sayon, Jesse Dwarel being. Steve K.I. Nega, a ye barre, swan and sign a chicken saw on Le Tiga Kerello, Levifti da Ocho Yemu, Andri Rakovtka, Telegram Lumuku Yama Yivare, Ditaka Mujang, Tiga Dan Yare, Treno, Tramala Divau, Rasharu Billet, Dongji Nazangagurega, Tonze Gogune, Drawing Nasa de Zinega, Sina Sego, Turubeka, Dishan and Gerejang, Ukraine Litaka, Piovarakamia.
Ukraine's boy Gita Lana, Japan, Rashado Jama, the Bora Quelle Muri, Bobidoma, Pintalani Vare, Lashima, Rashaga, Dame Tabido, Japanga, Dubain Jumpin, and Downsutare, Kore, Juma, Rashad, Timogani, Lulu, Betty Mogu, Matala, Guim, Butabau, Majagging Abe, Megan, and Japanu Ja, Longjo, Mahame, Puebid and Nama, Rashado Baga, Akulu, Don Biana, Lepibare, Rashad, Ukraine's boyma, Japanga, Ukraine Bagani, yet he get it to a Akulu, new peso, ye, you know, yet they go look sound like a lepibare, Kare, Jumaro, Japan by Jumpin, Japan Media, Rima, Macha, Bigere, Russia, and Muda, Uguba, Russia, Tiayunga, Maslarunga, three bigabare, Dijone, but the ပြီးတော့နှစ်နိုင်ငံကြားသဘောတူညီချက်တစ်ခုရဖို့အတွက်ဆယ်စုနှစ်များစွာကြာအောင်ဆွေးနွေးခဲ့ပေမယ့်အောင်မြင်မှုမရခဲ့ပါဘူး။ဂျပန်ဝန်ကြီးချုပ်ဟောင်ရှင်ဇိုအာဘေလက်ထက်မှာတော့ကျွန်း၄ကျွန်းခွဲမှာနှစ်ကျွန်းကိုဂျပန်ကိုပြန်ပြီးတော့ပေးဖို့အဆိုပြုခဲ့ပေမယ့်ရုရှားသမ္မတပူတင်ကပယ်ချခဲ့ပါတယ်။ရုရှားယူကရိန်းစစ်ပွဲတွေစတင်ပြီးခဲ့တဲ့နောက်ပိုင်းကလေးကရုရှားဟာဂျပန်န
American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9393နဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကနေပုံထုနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရင်းမြစ်နိုင်ငံအခြေစိုက်ဟူတီတပုံအဖွဲ့ကပစ်လိုက်တဲ့ drone နှစ်စင်းကိုနိုင်ငံတကာတပ်ဖွဲ့တွေကပစ်ချလိုက်တဲ့အကြောင်းအမေရိကန်စစ်တပ်ကဒီကနေ့ပြောပါတယ်တတိယမြောက် drone ကတော့အေဒင်ပင်လယ်ခွေထဲပျက်ကျသွားကြောင်းနဲ့အီရန်ကကြောရောနောက်ခံပေးထားတဲ့ဟူတီအဖွဲ့ကအဲ့ဒီ drone တွေအပြင်နိုင်ငံတကာကုန်တင်သင်္ဘောတွေဝင်ထွက်သွားလာမှုများတဲ့ရေလိုင်းတွေကိုပက်ထိန်တက်ဒုံးကျည်တယ်နဲ့လည်းပြစ်ခတ်ခဲ့တဲ့အကြောင်းအမေရိကန်ဘူကုကေးဌာနကပြောပါတယ်ရင်းမြစ်နိုင်ငံရဲ့အစိတ်အပိုင်းအများစုကိုတင်းဖက်ထားတဲ့ဒီဟူတီအဖွဲ့ဟာအစ္စရေးဟာမတ်စစ်ပွဲကိုစန့်ကျင်တဲ့အနေနဲ့ပင်လယ်နီနဲ့အေဒင်ပင်လယ်ခွေအတွင်းဖြတ်တန်းသွားလာနေကြတဲ့သင်္ဘောတွေကိုပြစ်မှတ်ထားပြီးဒရုန်းယာဉ်တွေဒုံးကျည်တွေနဲ့ပြီးခဲ့တဲ့နိုဝင်ဘာလကစလို့ပြစ်ခတ်တိုက်ခိုက်နေတာပါဒီနေ့လာနေ့နောက်ပိုင်းနဲ့အင်္ဂါနေ့အစောပိုင်းတို့မှာဟူတီအဖွဲ့ကပြစ်လိုက်တဲ့ဒရုန်းယာဉ်တွေကိုညွန်ပေါင်းတပ်ဖွဲ့ရေရင်ပေါ်ကနေကြားပြပြစ်ခတ်နိုင်တဲ့ခဲ့တဲ့အကြောင်းအမေရိကန်စစ်တပ်ကပြောပါတယ်အဲ့ဒီဒုံးယာဉ်တွေဟာနိုင်ငံတကာညွန်ပေါင်းအဖွဲ့တွေအပြင်ကုန်တင်သင်္ဘောတွေအတွက်ပါအန္တရာယ်ဖြစ်စေတယ်လို့ယူဆတဲ့အတွက်ပြစ်ချလိုက်ခြင်းဖြစ်ကြောင်းအမေရိကန်စစ်တပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဟူတီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာတော့အမေရိကန်ပြည်ထောင်စုနဲ့ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေဟာဩစတြေးလျလေတပ်ထောက်လန်းရေးလေရင်တစ်စင်းနဲ့အတူပူရဲစီရေးလေ့ကျင့်နေကြပါတယ်ပြစ်မှတ်ကိုတိတိကျကျထိမှန်နိုင်တဲ့ရော့ကက်ဒုံးတွေလက်နက်ကြီးတွေလေကြောင်းတိုက်ခတ်မှုတွေအပြင်ရန်သူပုံစံသင်္ဘောကိုဖန်တီးပြီးတော့ပြစ်ခတ်နှိမ့်မြုပ်တာတွေကိုလည်းလေ့ကျင့်နေကြတာဖြစ်ပါတယ်ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာရဲ့ဇာတိဖြစ်တဲ့လိုဝါ့မြို့မှာရှိတဲ့တဲကန်းကြီးတစ်လျှောက်မှာရှိတဲ့တောင်ကုန်းတစ်ခုမှာလုပ်တဲ့စီရေးလေ့ကျင့်မှုမှာလည်းစစ်ဘက်ဆိုင်ရာအရာရှိတွေနဲ့တန်တမန်တွေကအဲ့ဒီပြစ်ခတ်လေ့ကျင့်မှုကိုကြည့်ရှုခဲ့ကြပါတယ်။နှစ်စဉ်ပြုလုပ်နေကြဒီစီရေးလေ့ကျင့်မှုမှာတော့အမေရိကန်နဲ့ဖိလစ်ပိုင်ကစစ်ဘက်ဆိုင်ရာအရာရှိ 16,000 ကျော်နောက်ပြီးတော့ယာကနန်းရှိတဲ့ဩစတြေးလျတပ်ဖွဲ့ဝင်တွေနဲ့နိုင်ငံပေါင်း14နိုင်ငံကလေ့လာသူတွေလည်းပါဝင်ခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်မှာတရုတ်ရဲ့လှုပ်ဆောင်မှုတွေက So in the Apianated at Dwarf, Philippine Tamara, Marcos Gar, Lungere, Sesunic Rega, Pirin, Tongjamu, Taipia, Sissin Yigani, Pipa, Gagwe Yego, Ayum Piamu, to a main bigger Ale Pibare, American Tamara, Joe Bidangale, Teodoya, Yanlo Mugo, Dombiana Mu, Indo Pisibe, Dida Machida, Mohammed, Yago, Pietimo, Josani Bare, Bigere Fiwa, Lagabe, Tamara, Marcos Gar, Philippine Sisaka, Leguma, American Sitago, Aleja, Nathan Gwin, Puga Barishin.
Ukraine ma Russia sitta beka winku tai pebu tatta de suzong pe tu le u go lumang kho ku mu ne India anabai ni ga phansi lai par de ne ne cha la bi phit de Ukraine chu jo sit twin Russia tat phwa win taung ne chi te song pi de naw Russia aso ya ha ka ba twan tu ro bak ka ku tai pe me tu de go lai lan suzong ni la ba sit pwae de twin India tat phwa win ne u de ma ne te song ga de lo suzong tain twin khan ya tu de ga AFP tadin thana go pya cha ga ba de tu ro a ni ne la sa kaung kaung ya ma phit de lo Russia na ngan ku lat ma la kai saung win ya me lo lein nya pyo so pi She rang or silu keralo sovare. India Baho Taulaye Bureau, CBI Gatopian at Jinajama, Pansi Kaya to the regat Uha, India Setarego, Susan Benire, Kunye at Dre, Zagabian Pit Lolo Beni to Pitello, Popia Tabare Kukama, Nangaraga Lumanko, Kure, Kunye, Sassani to the go, Sissini Lule Sovare, Indian and Antwin, Nia Bonsa Dongo, we have seen him be now, Lumia Biago, Sissipi Nala Ajama, Akulo, Lule Ugo, Pansi Nangara Pibare. Indian Angandari, Russia go, Posauna, Tonsangajin, and Shigajangle, CBI and Piovare, Russia sit at Yonere, Indian Angana Selaku, Piampo Bebu, Ninani Jangle, Indian Angajai, Wunji Tanaga, Pioso Tabare, Think Twin Khan, Indian Angandari Ha, Ukraine Simibima, Taupan Yi, a Pangani Betan, you, Losanama Pitello, Russia sit at Tawan Shizuriga, Pioso Bimele, now by my Drogo, Simibingo Mapogin, Lenning a Lenaji Tinandi, a Tinta Kangarelo, Sobare. Indian Nangaha, Russia Nangaye, Kala Shija, Mami Nanga Pikabi, Ukraine Yemale, Russia Apo, Pumulin, Weban, Piosuram, your Mashiga Babukna
Lumu Kunyama, video tole in a Tio Tipto app Lumu Kunyaka, America, Suyago, Tiaswe Sulai Bare, Tio Pine, Tipto Comunigo, Paisin Lalue, Yang Charam, Yumalo Pusoye, America Ma, Tonsu, American Tamara, Joe Biden, Lama Ye, Tobido, Tamye, Baby Lai Dajau. Tip dot baga kulu tiaswe surapse bare, tip dot don swegwe baby nagaro, America ye puezibo chega ubere, but majin pinsin japchete, lula swa topo pioso gwingo, chopo dapchete, so be your tip dot baga kulum yo piami tiaswe alepse bare, tip dot gomunigo by sine, gomuni joke by dance and ine, kola duema, tip dogu, a p young chabu, ebrela, now my matamara by danga, lama ye tobido ubere, piatanga apse bare, diloma young chabu, so ye, a don't you wait baby drama apse bare, Tikelo tip dot and ine, young chabu pins in Iramu to it, so you know, generally lama, a pee young chabu tamatarago, don't let the damn tapiro dope in Imare, tip dot a don't pure durigani to say American ye, a chella de go, deogani, ya unina jaw, American pirazu ye, long joe ye ball, chain chamu de a pilani, lo American to dot madiga, throw ye so in bubamugo, top of Jojaka be the nama, delomio tip dogo, chain chow de canta de ubrigo, piatanga pibare, American pirazu maro, tip dogo. ตรงซวยตัวก็ตั้งหมอกเตียง ပေါ်တပူညာရဲ့ထေတရောက်သတင်းတွေကိုကိုစောဝင်းလိုက်တဲ့သူကျမစုမောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးဖို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်အရင်ဆုံးတော့စည်ရေးပြည်ပခါတွေပြင်းထန်နေတဲ့ကရင်ပြည်နယ်ထဲမှာစစ်ကောင်စီအခြေစိုက်စခန်းတွေကိုစစ်ကောင်စီတပ်ဖွဲ့တွေစွန့်ခွာနေတဲ့သတင်းကိုတင်ပြပေးကြပါမယ် ကရင်ပြည်နယ်အခြေစိုက်တဲ့စစ်ကောင်စီတပ်ဖွဲ့တွေကစခန်းတွေကိုစွန့်ခွာနေတယ်လို့ကရင်မျိုးသားစီယုံ
KNU တမန်ငါထိချုပ်နယ်မြေဖာပွန်ခရိုင်အတွင်းမှာအခြေချတပ်ဆွဲထားတဲ့စစ်ကောင်စီရဲ့စခန်းတွေတမန်စွန့်ခွာထွက်ပြေးသွားကြောင်း KNU တမန်ငါက စီရဲ့အခြေအနေနဲ့နှီးစပ်သူတူက VOA ကိုပြောပါတယ်
။အဲ့ဒီငါဘက်ထဲမှာတော့ဒီမန်နပလောမှာတော့တခုတော့သူတို့ချီကုတ်စကန်တခုတော့သူတို့ဟိုရင်ဆောက်ခွာတာတော့ရှိတယ်။အကောင်လုံးဆိုရင်5ခုတော့မကပါဘူး။စကန်ရတော့ပြောကြလဲအခုအတွင်းပဲဒီမှာလဲသူတို့ဆောက်ခွာကြတော့များတော့ဒီပပုံဒီဘက်အပေါ်ပဲကြောပါလဲချွာတယ်သူတို့ဆောက်ခွာကြတော့။သုံးဝဲထားအဲသုံးဝဲထားတော့သူတို့ဆောက်သွားပြီလေ။ကော့ကော့ထားတော့ဘာလို့သူတို့ဆောက်သွားပြီကြတယ်။
အေဗီလာအတွင်ဆုတ်ခွာသွားခဲ့တဲ့ဖပွန်ခရိုင်တွင်းကစစ်ကောင်စီရဲ့တပ်စခန်းတွေကတော့သူ့မွဲထားကော့ကော့ထားညာတညိုးကျိုးဟော်မူဒဲနဲ့မဲဝေပလဲကျိုးစခန်းတို့ဖြစ်ကြတယ်လို့ဆိုပါရယ်ဆုတ်ခွာသွားတာကတော့ KNUPD ရဲ့ပူးပေါင်းတပ်တွေနယ်မြေခံစစ်ကြောင်းတွေကတိုက်ခိုက်တာကြောင့်လည်းဖြစ်တယ်လို့နယ်မြေတစ်ခုပြီးတစ်ခုလက်လွတ်ဆုံးရှုံးလိုက်ရတဲ့အတွက်တပ်စခန်းလုံခြုံမှုမရှိတာကုန်းလန်းကနေလက်နက်ခဲယံစားနပ်ရိက္ခာတပ်အကူတွေမလာနိုင်တာတွေကြောင့်လည်းလက်လွတ်လိုက်ရတာဖြစ်တယ်လို့ယူဆရတယ်လို့လည်းပြောပါတယ်
။ဘောကဘယ်လိုပြောဆိုတော့ဒီဘက်ကဝိုင်းဝန်းပိတ်ဆို့ထားတဲ့ပုံမှန်လည်းပါတယ်။နောက်ပြီးတော့တချို့ကသူတို့ဒီတရိတ်ခါပိုင်းတွေပါတယ်။သူတို့ထောက်ဖို့တွေသူတို့အတွက်ဟိုဘယ်လိုပြောလဲအဆင်ပြေတော့တဲ့အပိုင်းတွေသူတို့ဆက်ရတည်ဖို့ဆိုတာလည်းဒီရိတ်ခါပိုင်းလို့ရောဒီတချို့နေထိုင်မှုပိုင်းတွေမလို့ကြောင်းရတယ်ပါတော့နော်အဲ့ဒါ။အဲခဲမီကြောင့်လည်းသူတို့မလွယ်ဘူးလေ။ဘာပြောဆိုတော့ရိတ်ခါတွေအစသူတို့မဟုတ်ဘူးလေ။ထောက်ဖို့မလုပ်နိုင်တဲ့ခါကျတော့သူတို့အတွက်ပုံပြဆက်တွေ့လာတော့
စစ်ကောင်စီကတော့အခုလိုမျိုးတပ်စခန်းတွေလက်လွတ်လိုက်ရတာနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူး2024ခုနှစ်နှစ်ဆကစပြီးမော်ဖူးဖြူဟာစခန်းအပါဝင်စခန်း၈ခုထဲမှာနေစွန့်ခွာထွက်ပြေးသွားတယ်ဆိုပြီး KNLA တပ်မ9ရဲ့ထုတ်ပြန်ချက်အရသိရှိရပါတယ်ဖာပုံမျိုးနာကစစ်ကောင်စီတပ်ဖြစ်တဲ့ခမရ434ခလာရ19တပ်ရင်းတွေကိုလည်းတိမ့်ပိုက်ထားပြီးဖပုံမျိုးကိုလည်း KNL PDF တက်တွေကမလကစပြီးထိန်းချုပ်ထားပါတယ်။အဲ့ဒီဒေတာကအုပ်ချုပ်ရေးအဖွဲ့တွေလည်းအခြေချလို့မရပဲရုံးတွေကိုထားပြီးတာဝန်ကနေအသီးသီးနှုတ်ထွက်သွားတာတွေလည်းရှိခဲ့ပါတယ်ရှင်
။ဒါကတော့စည်ရေးပြိပခါတွေပြင်းထန်နေတဲ့ကရင်ပြည်နယ်ထဲမှာစစ်ကောင်စီကတပ်သားတွေကတပ်စခန်းတွေကိုဆွတ်လွတ်နေတဲ့အခြေအနေ KNU ကသတင်းထုတ်ပြန်တဲ့သတင်းကိုမအေးအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းကပြင်းထန်တဲ့တိုက်ပွဲတွေကြားမှာအရက်သားတေဆုံးမှုတွေပိုးပြီးတော့မှတိုးလာနေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်ထဲမှာလက်နက်ကင်ပြိပခါတွေပြင်းထန်နေတဲ့အတွက်အရက်သားတွေထိခိုက်ဒေဆုံးမှုတွေပိုပြီးတော့မှတိုးလာနေတယ်လို့ဒေသခံတွေကပြောပါတယ်။လက်နက်ကြီးနဲ့ပစ်ခတ်မှုတွေမိုင်းပောက်ကွဲမှုတွေအပါအဝင်ထိခိုက်ဒဏ်ရာရတဲ့သူတွေကနေ့စဉ်ရက်ဆက်ဆိုသလိုကြုံတွေ့နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်။
စစ်ကောင်စီနဲ့အရက်ခတက်တော်အေဂျာတိုက်ပွဲတွေပြင်းထန်နေတာနဲ့အမျှရခိုင်ပြည်နယ်မှာအရက်သားထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်ဒီကနေ့မနက်ပိုင်းကလည်းရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူမြို့နယ်စနဲမြို့ဈေးအတွင်ဒရုန်းထိမှန်ရာကအနည်းဆုံးတဦးဒေဆုံးခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ
်ဟုတ်ဟုတ်ကဲ့အခုမနက်ဘောနောဈေးမှာလူစီတဲ့အချိန်အဲအမကားခိုင်းအဝမ်းသားကိုကျွန်တော်ဒီတောင်ပေါ်ကြီးတဲစကန်ကတိုက်ခိုက်ဒေယုံနစီးရပြီးတော့ဒီကင်းထောက်ဒေယုံဟွန်းဒစီးရလာပြီးကြည့်တယ်ကိုအမကကျွန်တော်ဒီလက်ဖက်ကြီးဆိုင်ကဟိုပိုင်ရှင်ဆိုင်ပိုင်ရှင်တယောက်တော့သုံးသွားတာရှိတယ်နောက်တော့ထိခိုက်ဒဏ်ရာရတာတော့9ယောက်6ယောက်လောက်ရှိတယ်ကို
စစ်ကောင်စီရဲ့ drone နဲ့တိုက်ခိုက်မှုလို့ဒေသခံတွေယူဆနေပေမဲ့တီးကြအတီးပြလို့တော့မရပါဘူးစနေမျိုးနဲ့မှာစစ်ကောင်စီရေစကန်ကလက်ရက်ကြီးတွေနဲ့လှမ်းပစ်နေတာတွေရဟတ်ယင်တွေ drone တွေနဲ့ပစ်ခတ်မှုတွေကြောင့်ဘေးလွတ်ရာတိတ်ဆောင်နေကြရတယ်လို့လဲဒေသခံတွေကပြောပါတယ
်ဟုတ်ကဲ့ဟိုဒါကတော့ဟိုဘုန်းတော်စေရရသူတို့စစ်တိုက်တယ်ဆိုရင်တော့တိုက်ကြပေါ့ဒါဟိုချင်းချင်းသူတို့ဒီကလက်နက်ကင်ချင်းချင်းတိုက်တယ်ဆိုတော့နိုင်တဲ့လူနိုင်မယ်ရှုံးတဲ့လူရှုံးမယ်ဘုန်းတော်ဒါကတော့သူတို့ဒီရေးသဘောရအခုကဒီစီသူတွေစီရတဲ့အချိန်အရသာတွေဒုက္ခရောက်နေတဲ့အချိန်မှာသူတို့တမင်တကာယူဆပြီးတော့ပေါ့နော်ဓမ္မပိုင်းတော့အတန်နဲ့၆လနဲ့ပြီးတော့အခုကတကယ်ယူချက်ရှိရှိဒီစီသူတွေကိုပေါ့ဥတည်ပြီးတော့လေအဲဒါကြောင့်ကျွန်တော်တို့တိုင်မကောင်းဘူးကိုရချင်းချင်းပြောရင်တော့ဒါသူတို့ဟိုဘယ်လိုပြောမလဲဒါရောက်လာတာပေါ့နော်ဒီတန်တမင်တက်တဲ့ဒီစီသူတွေကိုဒုက္ခရောက်နေချင်းပြီးလောက်တယ်အဲ့လိုတော့မြင်ပါတယ်ကို
လက်ရှိမှာတော့ရခိုင်တောင်ပိုင်းကတန်ရွှဲမြို့နယ်တစ်ခုထဲမှာသာစစ်ကောင်စီနဲ့ AA နှစ်ဖက်အပြန်အလှန်တိုက်ပွဲအကြီးအကျယ်ဖြစ်ပွားနေတာပါဒါပေမဲ့လည်းစစ်ကောင်စီဘက်ကတော့ရခိုင်ပြည်နယ်တောင်ပိုင်းကတောင်ကုန်းကြောက်ဖြူလိုမြို့တွေကို AA တပ်ဖွဲ့တွေလာရောက်တိုက်ခိုက်နိုင်တာကြောင့်အနီးဝန်းကျင်မှာမြေမြုပ်မိုင်းတွေထောင်ထားတယ်လို့လက်နက်ကြီးတွေနဲ့လည်းမြို့နီးနားခြေရွာတွေကိုနေ့စဉ်ဆိုသလိုပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်စစ်ရေးတင်းမာမှုကြီးထွားလာနေချိန်မှာမြေမြုပ်မိုင်းကြောင့် အရက်သားတွေထိခိုက်မှုတွေလည်းတိုးလာနေတယ်လို့ကြောက်ဖြူဒေသခံတို့ကပြောပါတယ်
အော်ဟုတ်ကဲ့ကွယ်ဒီမြင်းကောင်းမိုင်းကတော့ဒီစစ်ကောင်စီကထောင်ထားတာတော့ရွာပေါင်း30ကျော်လားလေးဒီလိုကမိုင်းတွေတအားထောင်ထားတာတွေရှိတယ်အဲဒီမှာနောက်ပြီးတော့ဒီဒေသခံတို့တွေကတော့ဒီနေ့စဉ်နဲ့အမျှပေါ်ဒီမြင်းကောင်းမိုင်းအနှင်းပြီးတော့ဒီရှေ့ပြတာတွေတော့ရှင်ဒီနေ့ထိသောဆိုရင်တော့ဒီဆင်းရဲရောင်းတော့တိခိုက်တန်ရတာရှိတာတွေရှိတယ်မနေ့ကဆိုလေဒီအဓိကမြင်းကောင်းမိုင်းနေမင်းတဲ့ရွာတွေကတော့ဒီအုံတော်တို့ဒီမလကျွမ်းတို့ဒီတိုင်းစီကတော့ဒီမင်းတဲတောင်တို့အဲ့ဒီပါဝန်ကြီးတွေကလူတွေကတော့မကြမ်းမကြိုက်အဲ့လိုနင်းပြီးတော့ဒီထိခိုက်တန်ရရတဲ့ရှိရှိုးကြလို့ရှိရင်ဒီမိုင်းတောင်တဲ့နေရာတွေကိုနောက်ထပ်လူတွေတော့ပြီးမရှာရတဲ့အကြောင်းဒီပြီးတော့နေပြီးတော့ဒီအဲ့ဒီမှာပဲအသက်ဆုံးရှုံးသွားရတာလေလူတွေတရားနှောင်းတော့ဒီရှိတာလည်းဒါတွေတွေ့ရတယ်
မနေ့ကလည်းကြောက်ဖြူမျိုးအနီးအုံတော်ချေရွာကဒေတာကန်တူရွာနာကတောင်ပေါ်ကိုဝါခုတ်သွားရင်မိုင်းနှင်းမိတာကြောင့်အပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့နီးစပ်သူတွေကပြောပါတယ်မင်းမျိုးမိုင်းအနေရဟာအခုအခါလေယာလုပ်ငန်းအများစုလုပ်ကင်ကြတဲ့ကြောက်ဖြူဒေတာကန်တွေအတွက်ကြီးမားတဲ့စိန်ခေါ်မှုလည်းဖြစ်လာနေတာပါ
အခုလိုမျိုးဒီလူတွေကဒီမြေဖောက်ပိုင်းတွေနဲ့ဒီမျိုးပပလေးကိုဝိုင်းရံပြီးကာထောက်လာတယ်ရှိတယ်အဲ့ဒီကံကြောင့်ဒီဒေတာခံပြည်သူတွေရဲ့ဒီတော့လာလောက်ရွှေရည်ခဲခဲတဲ့အပြင်ဒီလောက်ကန်စောတောင်းနေတဲ့နေမြေတွေရှိမယ်အဲ့ဒီနေမြေတွေကိုသူတို့တော့လာလောက်ရွှေလို့မရတော့ဘူးဒါကြောင့်သူတို့စောပန်းနေကအစက်နောက်ပြီးတော့ဒီမိုးကြာလို့ရှိရင်ဒီလေလောက်တဲ့လောက်ကန်စောတောင်းတဲ့လူတွေမရတော့ဒီကိုလေမှာကိုညာပြီးတော့ဒီမိုးကလည်းကြာတော့မယ်ဆိုတော့လေကိုလောက်ကန်စောတောင်းနေမယ်အနေထားတွေမတရားလာတဲ့ရှိတယ်အဲ့ဒါကြောင့်ဒေသခံတွေကတော့ဒီနေ့တော့အဲ့ဒီပန်းမွင့်ချင်မှာရှိတဲ့လေမျိုးတွေကိုမလောက်လည်းမရင်နောက်နေ့အတွက်လည်းနေပြီးတော့ဒီဆော့ပိုင်းတွေလည်းအများခဲခဲလာလာတွေကြီးကျုံနိုင်တယ်ပေါ့
ရခိုင်ပြည်နယ်ကမြို့နယ်18မြို့နယ်အနည်း15မြို့နယ်ဟာစစ်တပ်ခန့်နေရပြီးလက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတန်းခန့်နေရကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာရုံးကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲထုတ်ပြန်ထားပါတယ်ဖေဖော်ဝါရီ29ရက်နေ့ကနေမတ်လ9ရက်နေ့အတွင်းစစ်တွေမြို့မှာလက်နက်ကြီးပစ်ခတ်မှု3ခုကြောင်းတင်ဆုံးသူအရသာအနည်းဆုံး29ဦးနဲ့ဒဏ်ရာရသူ42ဦးရှိတယ်လို့လည်းဖော်ပြခဲ့တာပါတိုက်ပွဲတွေကြောင်းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလဝရုံမှာနေရက်ဆွန့်ခွာရသူ 35,000 လောက်ရှိမယ်လို့လည်းခန့်မှန်းထားပြီးအရင်ကရှိပြီးသားအရေးအတွက်နဲ့ပါဆိုရင်3000ကျော်ပြီလို့လည်းပြောပါရခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်ထဲမှာလက်နက်ကင်ပဋိပက္ခတွေပြင်းထန်နေတဲ့အချိန်အရက်သားတွေထိခိုက်သေးဆုံးမှုတိုးလာနေတဲ့အခြေအနေကိုကိုအောင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့သခိုင်းတိုင်းနဲ့ကမ်ဘလူဘက်ကစီးရဲအခြေအနေကိုတင်ပြပေးကြပါတယ်သခိုင်းတိုင်းကမ်ဘလူမြို့နယ်ဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေသခံပြည်သူတွေဟာနေရက်ဆွန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေကိုလက်တုံပြန်တဲ့အနေနဲ့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်တာတွေလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်လို့ဒေသခံတွေကပြောပါတယ်။သခိုင်းတိုင်းတွေကစစ်ရေးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအလိမ်မာပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းကဘလူမျိုးနဲ့မလဲတိုက်တွေကစစ်ကောင်စီတပ်ဖွဲ့တွေနဲ့ထောက်ခံသူတွေတက်ဆွဲထားတဲ့မလဲရဲစခန်းကိုမနေ့အစောပိုင်းမှာကာကွယ်ရေးတပ်ဖွဲ့တွေတိုက်ခတ်ခဲ့ရတာကတိုက်ပွဲတွေစတင်ခဲ့တာလို့ဒေသခံတွေကပြောပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေကိုစစ်ကောင်စီကတိုက်လေရင်တွေတိုက်ခတ်ရေးရဟတ်ရေးတွေပါတုံးပြီးတော့တုံ့ပြန်ခဲ့တယ်လို့လည်းဒေသခံတဦးကပြောပါတယ်။
ဟုတ်ကဲ့ဝေးတက်ဖွဲ့တွေကအဲမနက်ခင်းလောက်မှစပြီးတော့ဟိုလှုပ်ရှားပြီးတက်ခတ်တယ်ပေါ့နော်အဲ့ဒီမှာဟိုအတော်လေးကြာတော့အတော်လေးနေနေလာတော့ကျွန်တော်သင်တယ်7နာရီလောက်သင်ပါတယ်အဲ့မှာစပြီးတော့ဒီစစ်ကောင်စီဘက်ကပေါ့နော်အဲစစ်ကောင်စီဘက်ကရဟတ်ရင်နဲ့ပထမဆုံးလာပြစ်တယ်ပြီးရင်ခိုင်တာနဲ့ပြစ်တယ်အဲပြီးရင်ကျွန်တော်ကင်းတော့တွေနဲ့ပတ်ပြီးတော့မှဟိုဝိုင်းတွဲဟုတ်ကျဲလေးနဲ့လာပြီးတော့တနေကုန်ကြီးပါပေါ့နော်တနေကုန်ကြီးပါလာပြီးချတယ်ပဲဟုတ်တက်ပွဲတော့နှစ်ခါပြင်းထန်ကြတယ်ရဟုတ်ဟိုအရှိတကံကသူမနေ့တိုင်းအဲဒေဂျင်းနုနဲ့တော့ဟိုဗါရယ်73တက်လို့ကျွန်တော်တို့ခေါ်တယ်အဲ့တက်ကနေပြောလဲလက်နက်ကြီးတစ်ခုလေးတယ်ပေါ့နော်ဒီမလဲပဲဆန်းကိုလေဟိုစခန်းကဟုတ်ကဲ့ဗျာဟိုတင်းဟိုလိုတော့မတင်းနိုင်နိုင်ကျွန်တော်တို့ကစခန်းကိုဝင်လုံးပြီးတော့မှကျွန်တော်ဟိုစခန်းသိမ်းလို့လုပ်တဲ့ချိန်မှာမအပေါ်ကအဲဖိုက်တာလည်းလာကျဲပြီးတော့နောက်ကဝိုင်းတွဲလည်းတစ်ချိန်လုံးပတ်နေရဖြစ်တဲ့အတွက်ဟိုစခန်းကိုတော့အပြီးသီးပြီးမတင်းနိုင်ခဲ့ဘူးပေါ့နော
်ကဲဘလူမျိုးတွေကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမတွေ့ရပါဘူးတိုက်ပွဲတွေပြင်းထန်ရကမလဲချေးရွာအပြင်အနီးနားချေးရွာတွေကပါဘေးလွတ်ရာတိမ်းရှောင်နေရပြီးတော့စားနပ်ရိက္ခာအကူအညီတွေလိုအပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ
်အဲ့ရမလဲလို့ချောင်းချီလို့ပါတယ်ဗျာအဲ့နဲ့ရွာပေါင်းမိန်းငယ်၈ရွာလောက်ရှိမယ်ဗျာလူဦးရေဆိုရင်တော့3000ကျော်မှာပေါ့ဗျာတို့ရာတွေတော့ရတော့ပုံထဲမှာပြေးရှောင်ပြရတယ်ဗျာ
ခက်ခဲတွေကတော့အစားအဝတ်တွေတွေနဲ့တချို့ကတည်းကဒေါ်ရွေးရည်ဒုညတွေကြီးဆိုတော့အစားအဝတ်တွေတော်တော်လေးခက်ခဲကြီးဝါတာပေါ့ကျွန်တော်တို့ဒီဟာဒီဟာဒီပေါ့ကျွန်တော်တို့လွတ်ပြောင်းနေနေရပြည်သူတွေကလည်းထောက်ပံ့တယ်လို့ထောက်ပံ့နိုင်တဲ့ဟာလေးတွေထောက်ပံ့ရတယ်ဗ
ျမလဲချင်းရွာဟာအေယဝတီမြေပေးမှာရှိပြီးတော့မြေရဲ့အရှိတ်ကံမှာတပိတ်ချင်းမျိုးနဲ့နေပြည်ချင်းထိစပ်နေပြီးတော့တိုက်ပွဲဖြစ်ချိန်မှာတပိတ်ချင်းမျိုးမှာရှိတဲ့စစ်တပ်ရဲ့အမှတ်73စစ်တမ်းမြစ်လေးချင်ရေးတင်တဲ့ကြောင့်ကနေလက်လက်ကြီးတွေနဲ့ပြစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းတိုက်ခတ်မှုကြောင့်မလဲချင်းရွာကနေအိမ်တွေပြီးလောင်တာတွေရှိသလိုတိုက်ပွဲအတွင်းလက်ဖက်ထိခိုက်ကြဆုံးတာရှိပြီးတော့အရက်သားတွေလည်းထိခိုက်ဒေဆုံးတာတွေရှိပေမဲ့အတိပြုလို့မရသေးဘူးလို့ဒေသခံတွေကပြောပါတယ်။ဒါအပြင်မလဲချင်းရွာလေကြောင်းတက်ခတ်မှုကြောင့်လူပေါင်း100ကျော်တိစုပ်ခဲ့တဲ့ပစီကြီးကျွရနဲ့4မိုင်กว่าဝေးပြီးတော့ဒီကနေ့မှာလက်ဖက်တိုက်ပွဲမရှိတော့ပေမဲ့စစ်ကောင်စီလေယာဉ်တွေပြန်ဝဲနေတာကြောင့်နေရက်မပြတ်နိုင်ဖြစ်နေကြတယ်လို့လေဒေသခံတွေကပြောပါတယ်ရှင်
။ဒါကတော့စကိုင်းတိုင်းကမ့်ဘလူးဘက်ကစီရေးအခြေအနေသတင်းကိုအလိမ်မာကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီကနေ့ကြာရောက်တဲ့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ဘာကတာတီထောင်ချင်း88နှစ်ပြည့်တဲ့သတင်းဆောင်မကိုတင်ဆက်ပေးကြပါရစေ။ဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ဘာကတာကိုတီထောင်ခဲ့တာဒီကနေ့မေလ10ရက်နေ့မှာတော့88နှစ်ပြည့်သွားပြီဖြစ်ပါတယ်။ဘာကတာဟာစပြီးတော့တီထောင်ခဲ့တဲ့အချိန်ကနေစပြီးတော့ဆေးရနာရှင်ကိုစန့်ကျင်တုံ့နှံခဲ့တာဖြစ်လို့လက်ရှိမှာလည်းလမ်းကြောင်းတူပေါ်မှာအတူရှောက်လန်းနေတဲ့အဖွဲ့အစည်းတွေနဲ့တပ်ပေါင်းစုတိစောက်ပြီးတော့ပြည်သူဒီမိုကရေစီအရေးတော်ပုံတိုက်ပွဲကိုဆက်ပြီးတော့ဆင်နွှဲသွားမယ်လို့ထုတ်ပြန်ပြောဆိုထားပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းအပြည့်အစုံကိုကိုစီသူကတင်ဆက်ပေးထားပါတယ်
။1936မေလ10ရက်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများညီလာခံကနေပေါ်ထွက်လာခဲ့တဲ့ဘဂတအဖွဲ့ချုပ်ဟာဒီကနေ့မေလ10ရက်ဗိုလ်တူးနေ့မှာ88နှစ်တင်းတင်းပြည့်သွားပြီဖြစ်ပါတယ်။ကျောင်းသားတပ်မကတွေအလုပ်သမားတွေတော်လိုင်းရင်အင်အားစုတွေဩစတြေးလျပါဝင်ပြည်တွင်းပြည်ပကတိုင်းရင်းသားပေါင်းစုံလူငယ်အစည်းအရုံးတွေနဲ့နိုင်ငံရေးပါတီတချို့ကဘဂတအဖွဲ့ချုပ်ရဲ့နှစ်ပတ်လည်အတွက်ဂုဏ်ပြုတူဝင်လာတွေဒီကနေ့ပေးပို့ခဲ့ကြတာပါ။အခုနှစ်ပတ်လည်နေ့အတွက်သက်ဆိုင်ရာနေရာတွေမှာကူစီလှုပ်ရှားမှုတွေလုပ်ခဲ့ကြသလိုထိုင်းနိုင်ငံမဲဆောက်မြို့မှာလည်းဘဂဒါများအဖွဲ့ချုပ်ရန်ပုံငွေအတွက်အမတ်တရလက်ဆောင်ရောင်းချတာတွေလုပ်ခဲ့ပါတယ်။လူမှုကွန်ရက်ပေါ်မှာဘဂဒါရဲဘော်ဟောင်းတွေနဲ့အင်တာဗျူးဖို့စီစဉ်ထားတယ်လို့လည်းဘဂဒါအဖွဲ့ချုပ်ရဲ့ပြန်ကြားရေးတာဝန်ခံမက်ခင်နီကဗီဒီယိုကိုပြောပါတယ်။လူထုကအထွေထွေကြက်တဲကတစ်ဖက်စစ်မီးနဲ့စစ်မှုထမ်းဥပဒေကတစ်ဖက်ဗတ်ပေါင်းစုံကကြုံရတဲ့အချိန်မှာပြန့်ကျဲနေတဲ့လူရည်ရဲ့မကြေနပ်ချက်တွေကိုစူးစီးပြီးတော့လူတုလှုပ်ရှားမှုတရက်ကိုဖော်ဆောင်ရလိမ့်မယ်လို့သူကပြောပါတယ်
။ဘာသာများအဖွဲ့ချုပ်ကနေထက်စန့်ကျင်တိုက်ပွဲတွေကနေပေါ်ထွက်လာပြီးတော့ပြည်သူလူထုပေးတဲ့အင်အားနဲ့တိုက်ပွဲလူတွေကိုဆင်နွှဲခဲ့တာဆိုရင်လက်ရှိအချိန်ထိဆက်နာရှင်စနစ်အဆက်ဆက်ကိုလည်းတွန်းလှန်တိုက်ပွဲဝင်နေဆဲဖြစ်ပါတယ်။ဒါကြောင့်မလို့လဲစစ်တပ်ကဘာသာဆိုရင်ကြောက်တယ်။ကျောင်းသားတွေစူးစီးမိမှာကိုကြောက်တယ်။ဘာသာကျောင်းသားတွေနောက်ပြီးတော့သူတို့ရဲ့လှုပ်ရှားမှုတွေကပြည်သူလူထုနဲ့ပေါင်းဆက်သွားနိုင်မှာကိုအရန်ကြောက်ပါတယ်။ဒါကြောင့်မို့လို့လဲစစ်တပ်ရဲ့အရက်ဆက်ဆုံးနီးလန့်နေတဲ့နှိမ်နင်းတာကိုဘာကသာကသမိုင်းတစ်လျှောက်မှာရောလက်ရှိအခြေအနေမှာရောကြုံခဲ့ရပါတယ်။ဒါကြောင့်လဲလက်ရှိအခြေအနေမှာဘာကသာကမြောက်ပုံစံနဲ့လှုပ်ရှားနေပါတယ်
။ဘာကသာဖွဲ့ချုပ်အနေနဲ့စစ်အာဏာရှင်ဆန့်ကျင်ရေးလမ်းကြောင်းပေါ်မှာရှောက်လန်းနေကြတဲ့အဖွဲ့အစည်းတိုင်းကိုမဟာမိတ်လို့သဘောထားပြီးကြစ်လက်တဲ့တပ်ပေါင်းစုတိစောက်သွားဖို့ကြိုးစားနေတယ်လို့သူကပြောပါတယ်။
လူလှုပ်ရှားမှုနဲ့လက်နက်ကင်တော်လိုင်းကြီးကိုစနစ်တကျပေါင်းဆက်နိုင်မှဆက်နာရှင်စနစ်ကိုအမြင့်ဖြတ်ဖြုတ်ချနိုင်မယ်လို့ကျမတို့ဘာကသက်များဖွဲ့ချုပ်ကယုံကြည်ပါတယ်။လူလူကိုဖိနှိပ်နေမှုအားလုံးရဲ့လက်သက်တရားခံဖြစ်တဲ့စစ်အစိုးရစစ်အုပ်စုစစ်ဘီရိုကရေစီရန်နေရာဆိုတဲ့စစ်သုံးစနစ်အခိုင်အမာတိစောက်ထားတဲ့ဆက်နာရှင်စနစ်ကိုအမြင့်ဖြတ်ဖြုတ်ချပြီးတော့ပြည်သူဒီမိုကရေစီအရေးတော်ပုံတိုက်ပွဲကိုဆက်လက်ဆင်နွှဲနိုင်ဖို့ကျမတို့အမြဲပြင်ဆင်နေပါတယ်။
1920မှာရန်ကုန်တက္ကသိုလ်အဥပဒေကိုစန့်ကျင်တဲ့ပထမကျောင်းသားတပိတ်ဖြစ်ပွားခဲ့ပါတယ်။အဲဒီနောက်တက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌကိုနုနဲ့အတွင်းမှုကိုအောင်ဆန်းတို့ကိုကျောင်းထုတ်မှုနဲ့1936မှာဒုတိယကျောင်းသားတပိတ်ဖြစ်လာပြီးဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများတမက All Burma Students Union ဘဂတကိုပထမဆုံးညီလာခံလုပ်ပြီးဖွဲ့စည်းလိုက်ပါတယ်။အဲဒီနောက်ဘဂတဖွဲ့ချုပ်ကရေနံမြေတပိတ်1300ပြည့်ရေတော်ပုံနဲ့လူထုအထွေထွေတပိတ်စတဲ့နိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်လာခဲ့ပြီး1957အရောက်မှာတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ် All Burma Federation of Student Union ABFSU နာမည်နဲ့ပြောင်းလဲခေါ်ဆိုခဲ့ပါတယ်။အဲဒီနောက်ဘဂဒါရဲ့ရှေ့ကျင်းမြောက်ညီလာခံကနေအတည်ပြုခဲ့တဲ့အာဏာရှင်ဆန့်ကျင်ရေးဒီမိုကရေစီရေးဒီမိုကရေစီပညာရေးကျောင်းသားတို့အခွင့်အရေးကာကွယ်ရေးငြိမ်းချမ်းရေးစတဲ့မူငါးချက်နဲ့လူထုဘက်ကယက်တီခဲ့တာဒီကနေ့အချိန်ထိဖြစ်ပါတယ်ခင်ဗျာ။
ဒါကတော့ဒီကနေ့ကြာရောက်တဲ့ဘာကသာတီထောင်ခြင်း88နှစ်ပြည့်တဲ့ကိုစီသူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးသတင်းလေးနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေရှုစားနာဆင်ရဖို့ရှိပါတယ်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။မင်္ဂလာညချမ်းသာတောရရှင်များရှင် VOA American အသံရဲ့2024ခုနှစ်မေလ10ရက်ဗုဒ္ဓဖူးညချမ်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့အေဒီတာနဲ့ဆွေးနွေးကန် generation z season အားကစားခန္ဓာစတဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့အေဒီတာနဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့မြန်မာပြည်ပခအိမ်ကြီးချင်းတွေစစ်ဆက်ပေးနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်တရုတ်နဲ့ထိုင်းရဲ့ဂျာဝင်စစ်ဆက်ပေးမှုကြောင့်လောလောဆယ်မှာအတနက်တန်တိတ်နေတဲ့ရှမ်းမြောက်နဲ့မြဝတီဘက်ကအခြေအနေတွေကဘလောက်အထိပိုပြီးတော့မှအေးချမ်းလာနိုင်ပါသလဲအနောက်ဘက်မှာအောင်ပွဲတွေဇက်တိုက်ရနေတဲ့အေးအေးအရခတက်တော်ကိုရောစစ်ကောင်စီနဲ့ဆစ်ဆက်နိုင်ရေးအတွက်တရုတ်နဲ့အိန္ဒိယတို့ကတိုက်တွန်းဆွဲဆောင်နိုင်မှာမလားဒီသတင်းပတ်ရဲ့အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဥကြော်စန္ဒာကိုမမျှတစင်အောင်ကမေးမြန်းတင်ပြထားပါတယ်
မင်္ဂလာပါဦးကျော်စန္ဒာရှင်
မင်္ဂလာပါနော်ရှင
်ချမ်းမြောက်နဲ့မြဝတီမှာတရုတ်နဲ့ထိုင်းကဝင်ပြီးတော့ဆစ်ဆက်တဲ့အတွက်ပြဿနာတွေကဟိုပြေလည်သွားပြီလို့ပြောလို့ရပါမလားအခုလက်ရှိအခြေအနေကိုအနည်းဆက်ဆုံးဘယ်လိုပြောလို့ရမလဲ
ဒီမောင်ဆုံးကပြေလည်သွားပြီလို့ပြောလို့မရပါဘူးပြေလည်သွားပြီဆိုရဲစကားဟာတိတ်ကိုခိုင်ရောက်နှစ်သက်ဖွယ်ဖြစ်တဲ့အဆင့်ကိုရောက်သွားပြီဆိုတဲ့ဘောဖြစ်ပါတယ်မပြေလည်သေးပါဘူးသူ့မဲ့တိုက်ပွဲဟာအချိန်နည်းနဲ့ရော့သွားတယ်။နှစ်ဖက်လုံးကတော့ဂိုင်းထားစေ၊ချိန်ထားစေတာဖြစ်တယ်။မှောင်မဖြုတ်ကြဘူးပေါ့လေဒီချိန်မှာ။အဲ့လိုသာပြောမှာဖြစ်ပါတယ်။နှစ်ဖက်လုံးကသူတို့အချိန်တွေကိုစောင့်ကြည့်နေရတဲ့သဘောပါ။ရှမ်းမြောက်ကိုကြည့်မယ်ဆိုရင်တော့ညောင်မဟာမိတ်ဖွဲ့တွေဟာသူတို့လူချင်းတဲ့အနယ်မြေကိုအတိုင်းအတာထိရခဲ့ပြီးပြီးအပေါ်စီးနည်းနည်းရခဲ့တဲ့တောင်သူတို့တရုတ်ကတော်တော့လိုဟန်တာတဲ့တောင်ဒီမှာရက်ထားတဲ့သဘောရှိပါတယ်။သူ့မဲ့လည်းအဲ့ဒီထက်ပိုပြီးထူးခြားလာတဲ့ခုက SSPB ဒီချိန်တော့လုံဝါသူစစ်ကြေးလိုင်းကိုသွားနေကြလို့ပြောရမယ် SSPP ကလည်းအခုခါမှာဒီတိုင်းနေလို့တော့မဖြစ်တော့ဘူးဆိုပြီးတော့သူကလည်းတိုက်ပွဲခေါ်တဲ့သဘောမျိုးပြောလာတယ်ဆိုတော့အခုထိကတော့ဘာမှမရှိဘူးသူပဲသူကတချို့အဲ့ဘက်ကကျွမ်းကျင်တဲ့လူတွေသုံးသားချက်နေမြေအချိန်ကြီးအစပြောပြတာပေါ့လေအဲ့ဘက်မှာအဲ့ဘက်မှာအရေးကြီးတဲ့နေမြေတချို့ကိုသူကအပေါ်စီးအစင်းသင်းယူထားတာရှိတယ်ဝင်တော့မတိုက်ဘူးသူမဲ့နီနောင်မဟာမိတ်နဲ့စစ်ကောင်စီကမှပြန်ပြီးတိုက်ပွဲဖြစ်လာရင်တော့SSPB ဟာလည်းပဲနီနောင်မဟာမိတ်ဒီနဲ့တွဲပြီးတော့တိုက်နိုင်တဲ့အခြေအနေဖြစ်လာနိုင်တယ်လို့ပြောပါတယ်ဆိုတော့အခြေအနေဟာနည်းနည်းပြေရတဲ့သဘောရှိတယ်တင်းမှမူကတော့လုံးဝမပြီးပြတ်သေးဘူးပြေလည်တော့ပြီလို့ပြောလို့မရပါဘူးထို့နည်းလည်းအောင်ထိုင်းမြန်မာနယ်စပ်နဲ့ကိစ္စပတ်သက်လို့လည်းပဲ ANU ကတော့ဒီလိုမြောက်ပြည်ဘက်ကရှော့ပေးဆုံးပေးရတဲ့သဘောမျိုးသိကျင်တဲ့ပုံမပေါ်ပါဘူးသူတို့ကတော့အကြောင်းအမျိုးမျိုးရောသာသူတို့လည်းပဲခဏလေးရဆိုင်ရတဲ့သဘောဖြစ်မယ်လို့ထင်ပါတယ်
အဲ့ဒီနေရာမှာဒီတရုတ်နဲ့ထိုင်းရဲ့ဆက်ဆက်ပုံချင်းကဘာကွာချပါလဲ
ပုံမှန်လင်းလင်းပြောရင်တော့တရုတ်ကသူ့ကိုကြိုးပူပါတယ်လို့ပြောမှာဖြစ်ပါတယ်တရုတ်ဟာပြဿနာလုံးဝပြည်လဲဖို့တဲ့အဲ့လိုပြဿနာလဲရှိနေပါစေသူ့ဩဇာလဲသုံးလို့ရအောင်ဆိုတာနှစ်ဖက်လုံးကိုအဖိဖော့ကစားခြင်းတဲ့သဘောကတရုတ်စီမှာပူပြီးတော့တွေးရပါတယ်ထိုင်းမှာကတော့မြန်မာနိုင်ငံတွင်းမှာစီးပွားရေးအကျိုးစီးပွားရှိတယ်သူတို့နေဆက်ကုံသွယ်ရေးရှိတယ်တတဘာဝတံဝေးတို့ဘာလို့နဲ့ပေးယူဝေယူရရှိတယ်ဒါပေမဲ့တရုတ်မှာလို့စီရင်မဟာဗျူဟာကိုအိန္ဒိယသမုဒ္ဒရာထရက်ပေါက်ဆိုတာတရုတ်မှာအဲ့လိုစီရင်မဟာဗျူဟာလည်းပါတယ်ဆိုတော့တရုတ်ကအကျိုးစီးပွားပုံများတဲ့အတွက်ကြောင့်တရုတ်ကပုံပြီးတော့အရှုံးများကိုတွက်ပါလိမ့်မယ်ထိုင်းကတော့အဲ့လောက်တိမဟုတ်ပဲねပြဿနာလုံးဝပြေလည်ပြီးငင်းငင်းငင်းဖြစ်နေဆိုရင်ပဲဘယ်သူပဲတက်တက်ပေါ်လေသဘောကတော့ဒီငင်းငင်းထိတ်နိုင်မဲ့လူရှိရဆိုရင်တော့သူ့အနေနဲ့စီပွားရေးဆက်လုပ်လို့ရတယ်နေဆက်ကုံတွေရဲ့မပြတ်ဘူးဆိုတာမျိုးထိုင်းကလူလာမယ်ထင်ပါတယ်အဲ့ဒါကတော့အတိကထိုင်းနဲ့တရုတ်ရဲ့ကွာဟာချက်လို့ပြောနိုင်မယ်ထင်ပါတယ
်အဲ့တော့သူတို့ဂျာဝင်ဆက်ဆက်ပေးတဲ့ငင်းငင်းရဘယ်လောက်ထိတည်မြဲနိုင်မှာမလဲ
အပေါင်းဆုံးပြောခဲ့တယ်ဆိုပဲသူကဆက်ဆက်ပေးတာငင်းငင်းရလည်းမဟုတ်ဘူးငင်းငင်းအဆင့်ကိုလည်းမရောက်ဘူးသူတို့ကလောလောဆယ်အခိုက်အတန့်အဖြစ်အဆင့်ရော့သွားအောင်လုပ်ထားနိုင်ခြင်းသာဖြစ်တယ် တေယုကလုံဝနင်းကြီးအောင်စစ်စက်လိုင်းမလားဆိုတာကတော့လုံဝစံတရားရှိပါတယ်ဆိုတော့ပြောခဲ့တဲ့အတိုင်းသူကမတင်မကြနဲ့ခွာပြီးကစားခြင်းတဲ့သဘောရှိတယ်။ထိုင်းကတော့လုံဝစစ်စက်ပေးခြင်းတဲ့သဘောရှိနေတယ်သူကတော့အများကြီးပြောနေတယ်။သူကထိုင်းကတကယ်လို့ဒါဒီကိစ္စမှာအောင်မြင်စစ်စက်နိုင်အာဆီယံအတွင်းမှာလည်းပဲတနည်းအားဖြင့်ပြောရင်အင်ဒိုနီးရှားနဲ့ခေါင်းဆောင်ဒေသတွင်းပြိုင်ပွဲမှာထိုင်းကတော်လ ဒီနေ့ဒီနိုင်ငံရေးအချက်ခွာမယ်ဆိုတာကိုမပြောမရှင်းသလိုဆက်ရေးကိုလုံးဝလက်မခံဘူးလို့ပြောထားရဲဆိုတော့တော်လေးတော့အခက်အခဲကြုံမဲ့သဘောဖြစ်ပါတယ်သူတို့ဘလောက်ပဲစဉ်းစားစဉ်းစားဒါဆက်ပြီးတော့ခက်ခဲချင်းနေပေါ့လေခင်ရွယ်ရခက်တဲ့အချိန်နေဖြစ်နေဦးမယ်ထင်ပါတယ်
ဒီနေရာမှာတခုတိကျနာတရုတ်နဲ့ထိုင်းကစစ်ကောင်စီကိုသဘောကျပါလားသူတို့ကကူညီရဲ့ဆိုပေမဲ့ဟိုပြီးပြတ်အောင်ဖာလို့မကူညီရပါနဲ့အဲ့ဟုတ်တရုတ်ကတော့သူတို့ကပြောပြီးပြီနော်သူတို့ကအဖြစ်ဖော်နေလို့ကစားမယ်သူပေမဲ့လောလောဆယ်ပြဿနာစစ်ကောင်စီလုံးဝပြိုကွဲသွားရင်ပါဝါဗက်ကျူးဖြစ်နေမှာအင်အားဟာခွဲဖြစ်မှာပမာပြီးမှာအခုလက်ရှိ
NUG ဥဆောင်တဲ့အင်အားစုတွေကလုံးဝတိုင်းပြည်ကိုဂျင်းအောင်ထိန်းနိုင်မလားနေအောင်ထိန်းမယ်ဆိုရဲမပြောမကွဲဖြစ်အောင်အဲ့လိုမဟုတ်ဘဲနဲ့မြန်မာနိုင်ငံဖေးစ်စတိတ်လို့ပြိုကွဲပြီးဖြူဖြစ်ဖြစ်တဲ့ဆိုရင်တော့သူတို့နိုင်ငံလုံးကအများကြီးအကျိုးနစ်လာပါလိမ့်မယ်ဒါကြောင့်သူတို့ဒီဟာကိုအဓိကချင့်ချိန်ပြီးတော့စစ်ကောင်စီနေရာမှာတကယ်ပဲဒီအတိုက်ခံအင်အားစုတွေ
NUG ပါဝင်တော်လှန်ရေးအစည်းအဝေးပြန်ပြီးတော့တစုတစည်းရဲ့ညီညွတ်ထိန်းနိုင်မယ်လို့သူတို့ခိုင်မာလောက်တဲ့အထောက်အထားရှိပြီဆိုရင်တော့သူတို့ဟာဒါကိုတမျိုးတမျိုးသဘောထားလာပါလိမ့်မယ်အခုလောလောဆယ်မှာတော့စစ်ကောင်စီနေရာမှာအစားထုတ်နိုင်တဲ့အဆင့်မရောက်သေးဘူးလို့သူတို့သုံးသပ်မှသိကြပါတယ်စစ်ကောင်စီလုံးဝပြိုလဲသွားခဲ့ရင်ဘယ်သူအစားထုတ်မလဲဆိုတာကိုသူတို့စောင့်ကြည့်တယ်အဲ့ဒါကိုတွေ့ပ ဒီပပေါ့เนาะအထူးသဖြင့်တရုတ်အနေနဲ့အเจ้าဝင်စီစံနိုင်မှာဒါလားတရုတ်ရဲ့အကျိုးစီးပွားရခိုင်ပြည်မှာအများကြီးရှိပါတယ်ဟုတ်ကဲ့အဲ့တရုတ်ရဲ့တကယ်တော့ရခိုင်ကိစ္စတရုတ်တော်ကောင်းခဲစရာပြဿနာလို့ပြောမှာဖြစ်ပါတယ်စီးပွားရေးအကျိုးစီးပွားရေးအများကြီးသူကဘလို့သုံးသပ်လဲဆိုရင်တရုတ်ကလည်းလုံးဝဒီကိစ္စမှာဝင်ရောက်ပြီးတော့တစုံတရာမပြောပဲနဲ့တည်းနဲ့လွှတ်ထားမယ်ဆိုရင်အေးဟာ
ปูรามาไอ้ตัวรู้สิว่าไอ้เจ้าผู้มาเสียสิว่าไอ้ส่งลูกเราปูรามาสิใช้อะไรไม่รู้เดี๋ยวก็ขันใจมาเช็คไปตัวแม่เราเชื่อเราไปกินอะไรเลยเว้ยสิ่งของเสียชุดชาอันหาหัวตัวเราดำไม่ใช่แม่มีปุ๋ยอะไรอยู่แต่ตัวเจ้าดาดีลูกเว้ยเราที่เล่าหน้าอย่างมีสิบเอาอย่างนี้ตัวเราวิ่งเอาเสียมาส่วนเว้ยตัวเราให้เชื่อเราไม่รู้จะไล่ตัวสูรุ่นเราเนี่ยยามมาหูทิ้งเลย เอ่อเราดีเย็นนี้พี่วิโรจน์ไต่ชาราพี่เด็กอย่างสุรุลโลจินเนอไต่ยังจะตะคุบเลยพี่อาเป้ซิซัตเต้เล่นชูซิซัตเต้สุราเร่เป้ยูลุบวิโรจน์ยินให้เราตมิวตุบีพิลานั่งเนี่ยเทมาร์เร่เอลุมโฮยินฮะถ้าลงว่าเปียบจัดจ้าจ้าเอ่อเลสเซตันยินไม่สวดแต่ยุคอะไรเว้ยเดี๋ยวสังกีเนี่ยแม่กูเชนจิอาร์ตุโรปจ้าก็เปียวดาเปียวเรงอารุซิซัตเป้แม่เปียวละเลดุยบ้ามาพิลามซิบูสุร
อีกอะไรเสียใจเนี่ยดูดูอีฮัลเลเวเดี๋ยวจะจูซี่ว่าลงว่าที่กันนี่น่ะมันเลือกผู้ดีเนี่ยมาจอดเดี๋ยวก็อะไรเขาเลยว่าจะสิ่งชาร์เลยอีเสียใจนี่เลยว่าเราจูซี่ว่าเราไม่น่าวุ่นวายเลยว่าสิ่งของสีเนี่ยเปลี่ยนอันสุดนี่บีรอเบลูกันตัวยามเลยอีกพวกเราที่ไล่ย่อยามเลยสุราอุตสาห์สินานี่สิเรื่องต้องดูอะไรเปลี่ยนจาวะเนี่ยเออดีกูอยากให้เบก้าเกิดใส่เนี่ยประเทศบีรออินเดียเนี่ยบังกลาเทศสุราอุปลุตบอชิบาลเลย บางประเทศก็รอรอเสร็จพี่บอกว่ารอดูข้าวเด็กกิจการจะเสร็จพี่รอสู้นั่งงานหัวด้วยลูกนี่รอดาวดีกาท่านเนี่ยกิจการบางประเทศกิจการเราต้องพี่รีบมาปาร์ตี้ดิบพอเลยอินเดียจะรอสิบวันยี่นิมยุนหามุริเชียเกิดดันไปส่งสิบงานให้ฟรีอีกวันเอเอแบบก็พี่ทาร์กันเลยเว้ยที่สิบงานงูสุรัวกากเว็บปีนี้ฮะลุงยุ่งยี่ตัวพี่ทาร์กเชื่อเดชุดนี้เราต้องยุกกิจการเลยสุรัว ประมาณมันที่เป็นเนี่ยมันที่มันขายอย่างเสร็จทันรู้เกิดดันสิมันเองก็เลยว่ารู้ว่าลุงยุ้ยพี่ท้าพี่ได้รู้เอี้ยพี่อะไรอินเดียอะไรยังไงเอี้ยก็เลยว่ารู้
India level, ini dah lihat pubi atau dia usia kongsiza melas pubi tu pare. India dia u, ini ada banyak dunia mapabine dia u lumai keldan simangin u selebi tu lepas ni mau kekeh mes pubi tu tunda tu dia u kalau piawai tunda tu surai. Ya kain ga nang ni dumai du phit da u phit san ga a du pyo thaw ba le na thong chi yaung la
te yu twe le be di ra kain ma bo tu ru ye yin ni myo na mu ri shi de ma de jun da yin na pai lai si man gain ni bo ha ta khap ta ma chao phyu yin ne sik ga a si jet twe bo a lai ma yin ni myo na mu ri a mya yi lu tha de a naw le chao phyu ku min yatha lan so le tu ru phaw lu ku me so ye a da စီမံချက်တွေလည်းရှိတယ်။ဒါကြောင့်ဒီတရုတ်အတွက်ပေါ့နော်ဒါဘင်္ဂလားပင်တယ်哦အိန္ဒိယသမုဒ္ဒရာထွက်ပေါက်ဖြစ်တဲ့ဒီစီမံကိန်းလုပ်ငန်းတွေကတော်တော်ကိုအရေးကြီးတဲ့လုပ်ငန်းတွေဖြစ်တယ်။အဲ့ဒီပေါ်မှာသူတို့စီမံကိန်းတွေထိခိုက်မှာပျက်စီးမှာဟုတ်တရုတ်တွေကလည်းစိုးရိမ်မှာပါပဲ။အဲဒါပေမဲ့ဒီလုပ်ငန်းတွေကိုရွယ်လေးဖက်ကလည်းဖြည့်စီမှာမဟုတ်ဘူးသူတို့ရဟန်းမှာရှိတဲ နေရာ USDA ကတော့တမင်ရွှေရှိရှိနဲ့အဲဖြည့်စီပြည်နိုင်စရာအကြောင်းမရှိဘူး။ USDA တပ်တွေရောက်လာရင်ပို့ပြီးတော့လုံခြုံတယ်လို့ကျွန်တော်တို့မြင်တယ်။အဲဒါကြောင့်ဒီပေါ်မှာဖိအားပေးပြီးတော့ဒီမြန်မာစစ်တပ်ဘက်ကပေါ့နော်။ဘလောက်ပဲတောင်းဆိုဆိုတရုတ်ကတော့ဝှစ်ချတန်းကြီးပဲလှုပ်လိမ့်မယ်လို့ကျွန်တော်ထင်တယ်။ ULA ဘက်ကလည်းသူတို့ရင်မချက်မပြည့်ရင်စီးရင်မချက်ပေါ့အထူးသဖြင့်အဲအဲရင်မချက်တွေမပြည့်ရင်တော့ဒီလိုစီးပွားရေးနိုင်ငံရေးအကိစ္စတွေမှာသူတို့ကလက်လျှော့ပြီးတော့ဆွေးနွေးမှာမဟုတ်ဘူးဟိုလက်လျှော့ပေးမှာမဟုတ်ဘူးကျွန်တော်ထင်တယ်။အဲအဲဒီအကြောင်းအချိန်ချိန်မှာတော့ဒါသူတို့ရဲ့ဆွေးနွေးမှုရလဒ်တွေအဲကျွန်တော်လည်းကြားနေရပါတယ်ဆွေးနွေးရဖိအားပေးရဆိုတော့ဒါပေမဲ့အဲ့ရလဒ်ကတော့သူကျွေးရီအေကလက်ခံမှသူတို့ရဲ့စီးရီမှရှေ့အောင်မြင်မှဒါလက်ခံအောင်လက်ခံနိုင်တယ်ဒီချိန်မှာတော့ဘလို့မှရခိုင်မှရှိတဲ့စီးပွားရေးလုပ်ငန်းတွေကိုအကြောင်းပြပြီးတော့တစ်ဖက်ကစစ်ကောင်စီနဲ့အပြစ်ခံရဆဲပါဆိုရဲဖိအားပေးတောင်းဆိုမှုတွေဟာအရာမရောက်နိုင်ဘူးလို့ကျွန်တော်ကသုံးသပ်ပါတယ်ခင်ဗျ
ဥပဒေပြောတဲ့အတိုင်းပါပဲတကယ်လည်းပဲအိန္ဒိယကလည်းပဲဆောင်ကြည့်နေတဲ့အခြေအနေရှိပေါ်လေဆိုတော့တရုတ်ကလည်းပဲဆောင်ကြည့်နေရတဲ့အနေအထားဖြစ်တယ်အိန္ဒိယကလည်းပဲသူတို့အကျိုးစီးပွားနဲ့အတွက်ဆောင်ကြည့်နေတဲ့အခြေအနေဖြစ်ပါတယ်ဆိုတော့အေအေကတော့လူရင်းတကူနှစ်ဖက်လုံးကကင်ပြီးတော့ပြောလို့ရလိမ့်မယ်မဟုတ်ဘူးထင်ပါတယ်သူတို့ရဲ့စိတ်တိုင်းကြအေအေကတော့အပေါ်စီးကနေပြီးတော့ဈေးဆင်နိုင်တဲ့အနေအထားရှိတယ်လို့ပြောရင်မှန်မလားပါပဲ။
အဲ့တော့ဒီလိုအခုလိုအခြေအနေဒီမှာပေါ့ဒီမြန်မာပဋိပက္ခကရှိဆက်ပြီးတော့အလားအလာကဘလို့ပြည်လဲဖို့ကဘလို့ရှိပါလဲ
အများကပြောလိုပါပဲအဓိကငင်းချမ်းရေးဆိုတာနိုင်ငံရေးဟိုအခြေခံပြီးတော့ဖြစ်လာပါနိုင်ငံရေးအဖြစ်ပြဿနာပြည်လဲအောင်လိုတယ်အခု NUG တို့ KNU တို့ကတင်ပြောဆိုကျန်တဲ့အဖွဲ့တွေကလည်းပဲကျန်တဲ့အဖွဲ့တွေမကပါမြန်မာပြည်မှာမြေပေါ်မြောက်နိုင်ငံရေးအင်အားစုတွေအလုံးကစစ်တပ်ဟာနိုင်ငံရေးကလုံးဝထွက်သွားအဲ့လိုဆိုရင်တော့ပြည်လဲနိုင်စရာအကြောင်းဖြစ်လာပါလိမ့်မယ်အဲ့ဒါတကယ်တော့2021မှာစစ်ကောင်စီအာဏာသိမ်းပြီးခဲ့တဲ့ကအင်ဒိုနီးရှားကံလန်ဖူရယ်လို့ကျွန်တော်အထောက်ထားတွေ့ရပါတယ်အင်ဒိုနီးရှားဗိုလ်ချုပ်တွေကအာဏာသိမ်းရခေတ်လွန်မှာပေါ့လေစစ်တပ်ကနိုင်ငံရေးလုံးဝဖယ်ထုတ်အောင်ဘယ်လိုလုပ်ဆောင်ခဲ့လဲဆိုတာမင်းတို့နဲ့ဆွေးနွေးညှိနှိုင်းမယ်လို့သူကကံလန်ခဲ့တယ်ဒါပေမဲ့မြန်မာစစ်တပ်ကလက်မခံခဲ့ဘူးလို့ပြောပါတယ်ဆိုတော့အဲ့ဒီယူဆကိုမြန်မာစစ်တပ်ကလက်ခံဖို့လိုတယ်အင်ဒိုနီးရှားတို့ဆိုဆက်ချင်းတိုးတက်သွားတာပဲသိပြီးတော့စစ်တပ်ဟာနိုင်ငံရေးလုံးဝထွက်ပေးလိုက်ရင်မြန်မာနိုင်ငံမှာနိုင်ငံရေးပြတ်တဖြစ်ရှင်းမှုတွေလမ်းပွင့်သွားမယ်အဲ့လိုဆိုရင်တော့ဖြစ်နိုင်မယ်အဲ့လိုမဟုတ်ရင်တော့တိုက်တဲ့လူတွေတိုက်မှာပဲစစ်ကောင်စီလုံအောင်ပြူလဲအောင်တော့သူဆက်ပြီးကြိုးစားရမှာပဲအဓိကသူတို့စစ်တပ်ခါနိုင်ငံရေးဖယ်ရှားဖို့လိုပါတယ်ဒါအရင်မြစ်ပါပဲ
ဟုတ်ကဲ့ပါဦးကျော်စမရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ပါပ
ါမြန်မာပဋိပက္ခအိန်းကြီးချင်းနေဆက်ဆက်ပေးနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဥကြောဇန္တာကိုမမျှတစင်အောင်ကဆွေးနွေးမေးမြန်းထားတဲ့အေဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာရှင်အခုဆက်ပြီးတော့ generation C ကိုအလှည့်ပေးကြပါတယ်လက်နက်ကြီးသံစစ်လေရင်သံတွေကြမှာကရင်နီဒေသကကလေးငယ်တွေဟာစကလုံးနဲ့ဖော်ပြလို့မရတဲ့စိတ်ဒဏ်ရာတွေကိုခံစားနေကြရပါတယ်ဒီလိုတိုက်ပွဲတွေကြောင့်ဖြစ်လာတဲ့ကလေးတွေရဲ့စိတ်ဒဏ်ရာတွေကိုဂီတနဲ့ကုစားပေးနိုင်ပါတယ်လို့ထဲပိုးဂီတသင်တန်းကျောင်းတည်ထောင်သူကရင်နီလူငယ်မော်ဖရီမြာကပြောပါတယ်မက်ခင်လေးက generation C ပြည်သက်အတွက်စကားပြောထားပါတယ်ရှင်
ဟေးဂျင်စီတို့တက်ချင်ရောက်ပြန်ပြီနော်ဂျင်စီတို့ရေဂီတဆိုတာလူငယ်တွေရဲ့စိတ်ခွန်အားပေးစီတဲ့အရာလေဒီတစ်ပတ်တော့စစ်တန်ဘုံတန်ခံနေရတဲ့ကရဏီဒေတာလူငယ်လေးတွေရဲ့စိတ်ခွန်အားပေးစီမဲ့ဂီတသင်တန်းလေးအကြောင်းပြောပြသွားမယ
်
ကဲမင်္ဂလာပါဗောနော်ကျမနာမည်ကမဖြစ်ညာဖြစ်ပါတယ်ဆိုတော့ကျမဟိုနည်းနည်းလို့လည်းခေါ်လို့ရတယ်ဗောနော်ကျမကလက်ရှိဒီဖွင့်လှစ်ထားတဲ့ Table Music Learning Center မှာဒီအဖောင်ဒါအနေနဲ့ကောဒီ Fundraiser အနေနဲ့ကောဗောနော်တာဝန်ယူပေးထားပါတယ်ဟုတ်
ကရင်ဒီဒေတာမှာတိုက်ပွဲတွေစဖြစ်သေးရဆစ်ဆောင်တွေအကူအညီပေးနေတဲ့ဒီမျိုးသမီးငယ်လေးကလူငယ်တွေစိတ်ခွန်အားဖြစ်စေမဲ့ဂီတသင်တန်းကျောင်းလေးဖွင့်ဖို့ဘလို့စိတ်ကူးရခဲ့တာလဲ
။ကျွန်မကိုဒီကသွန်အားဖြစ်စေခဲ့တာကအဲ့လိုမျိုးသူတို့ရဲ့အပြုမူကြောင့်ပေါ့နော်။ကျွန်တော်ဆိုတော့ချောင်းတစ်ခုကိုတွားတယ်။ဆိုရင်လည်းကျွန်မကမျိုးစစ်ချောင်းစင်ထားတာဆိုတော့ဂီတလေးတွေတွေ့ပြီးတော့တက်တာများတယ်ပေါ့နော်။အမှကျွန်မဆစ်ဆောင်စခန်းတစ်ခုရောက်တော့အမှဆင်းဆိုးစကားတွေပြောတဲ့အခါကျတော့ဆစ်ဆောင်သားတွေကဝန်းနေလာအဲ့လိုမျိုးပေါ့နော်။ခံစားချက်တွေဖွင့်ဟားတဲ့ချင်းမှဆင်းဆိုးနေငူကြအဲ့လိုမျိုးခံစားချက်တွေဖွင့်ဟားလာကြတဲ့အခါကျကျွန်မကဒါကိုအရင်သွေးမိသွားတယ်ပေါ့နော်ဒီလိုမျိုးလှုပ်ပေးဖို့လိုအပ်တယ်ဆိုတော့အိုင်ဒီယာမျိုးပို့ပြီးတော့သူတို့ရဲ့ရင်ဖွင့်တန်နေကြတော့ဒီသွန်အားနေကြကျွန်မဒီ music learning center ကိုစတင်ဖွင့်ဖို့ပေါ့နော်အိုင်ဒီယာရလာခဲ့တာပါပြီးတော့ကျွန်မကဒီလောလောဆယ်ကျွန်မတို့ရဲ့ music table music ကြောင့်မှကျတော့အသက်က14နှစ်ကနေပြီးတော့20နှစ်အတွင်းပေါ့နော်သာသာဥယျာဉ်36ရောက်ရှိပါတယ်ပြီးတော့ကျွန်မတို့ကဒီကျောင်းမှအဓိကသင်ကြားပေးရပါတာရဲ့ကဂီတာရဲ့violin ရဲ့ piano keyboard ရဲ့ recorder ရဲ့ music theory ပေါ့နော်ပြီးတော့တခြား subject ကကျမတို့ဒီenglish စာရဲ့ crochet ရဲ့ထည့်ပေးထားပါတယ်ဟုတ
်အရင်လှခဲ့တဲ့ Granny Data မှာအခုဆိုလို့ရှိရင်စစ်လေရင်တန်းတွေဘုံတန်းတွေကြောင့်မလို့လူငယ်ရဲ့စိတ်ထဲမှာစိတ်ပိုင်းဆိုင်ရာဒဏ်ရာတွေဘလောက်ထိနှက်နေပြီလဲ
လေရင်တွေ့ရင်လက်ပြနှုတ်ဆက်တဲ့ကလေးတွေကအခုဆိုရင်လေရင်တွေ့ရင်ပြေးလေးရင်လာတယ်ဆိုတဲ့အတန်မျိုးတွေပေါ့နော်ပြီးဆိုလို့ရှိရင်လူစိမ်းတရားလာလို့ရှိရင်ကျမတို့ဆိုရင်လည်းဆိုအရင်ပြောတယ်ပေါ့နော်ကလေးတွေလည်းအဖက်ဒီဖက်ကလေးတွေလည်းအဲ့လိုပဲကလေးတွေလူကြီးလာတယ်ကားစည်းဝင်လာအရင်ပြောပေးမယ်သူတို့ကကားစည်းဝင်လာတယ်ဘယ်သူမှမသိဘူးထမကြီးကြနဲ့အဲ့လိုမျိုးပုံစံမျိုးတွေပေါ့နော်သူတို့ကကလေးအချင်းချင်းတောင်မှအဲ့လိုနိုးစော်ပြီးတော့အဲ့လိုမျိုးသင်ပြောတယ်ပေါ့နော်ပြီးတော့ခါတိုင်းဆိုလို့ရှိရင်တောတောင်ကြီးမှာရှောက်သွားနေတဲ့ကလေးတွေပေါ့နော်အဲ့လိုဘာဖြစ်ပင်မှမရှိဘဲနဲ့ဟိုပင်တက်ခူဒီပင်တက်စားနဲ့အဲ့လိုမျိုးအသီးတွေခူအဲ့လိုပျော်ရွှင်နေတဲ့ကလေးတွေကြတော့အခုကျတော့ရှောက်မသွားနဲ့မိုင်းနေရှိရရှောက်မသွားနဲ့သစိမ်းတွေဖန်သွားလိမ့်မယ်အဲ့လိုမျိုးပုံစံမျိုးတွေနဲ့သူတို့ကလေးတောင်မှကလေးအချင်းချင်းကိုပြင်ပြီးတော့အဲ့လိုမျိုးသတိပေးတဲ့အခြေအနေမျိုးမှကျွန်မတို့ကြုံတွေ့ရတယ်ပေါ့နော်ပြီးဆိုလို့ရှိရင်သူတို့ဒီပညာရေးရပြောမယ်ဆိုလို့ရှိရင်လည်းဘာလဲကြောင်းတက်ရမယ်လေတငယ်ချင်းနဲ့စသစုတင်ရမယ်လေအဲ့လိုမျိုးသူပြောလို့ရှိရင်လည်းသူတို့ရဲ့အတုပြင်မှုကဘယ်လိုမျိုးလဲဆိုတော့ကြောင်းတက်ရင်ဘုံသေးရင်ဘယ်လိုလုပ်မလဲကြောင်းတက်ရင်လင်းရင်လာရင်ဘယ်လိုလုပ်မလဲမတက်ချင်ဘူးကြောက်တယ်ဆိုတဲ့အတန်မျိုးတွေပေါ့နော်ကျွန်မအများဆုံးတော့အဲ့လိုမျိုးကလေးတွေစီကနေပြီးတော့အဲ့လိုမျိုးကြားပူတယ်ပေါ့နော
်ဒီလိုစိတ်တန်ရာတွေပြည့်နေတဲ့လူငယ်တွေအတွက်ဂီတသင်တန်းကျောင်းလေးကဘလောက်ထိကုစားပေးနိုင်လဲဆိုတာကိုလည်းသူကပြောပြသွားတယ်
သူတို့မှာဒီပညာရက်တစ်ခုကိုသင်ယူလိုက်ရတဲ့အတွက်ကြောင့်မလို့ပေါ့နော်သူမဟာငါဒါလဲငါသင်ခွင့်ရှိတာပါပဲဆိုတဲ့အတွင်းမျိုးသူတို့မှာဝင်လာကြတယ်လို့ကျွန်မမြင်တယ်ပေါ့နော်ပြီးငါဒီပညာရက်နဲ့ပတ်သက်ပြီးတော့ခြားလူတွေကိုပြန်ပြီးတော့ဒီလိုမျိုးပြန် share ပေးလို့ရကျွန်မတို့စစ်ဆောင်စခန်းလေးပါလေခေါ်အားနော်ဆိုတော့ဒီလိုမျိုးပြန်လုပ်ပေးလို့ရတာပဲဆိုတဲ့အတွင်းမျိုးသူတို့ဝင်သွားကြတယ်ပေါ့နော်ကျွန်မအဲ့လိုမြင်ရင်တယ်ပေါ့နော်ကျွန်မရဲ့ကလေးတွေပေါ့နော်ပြီးနောက်တစ်ချက်အနေနဲ့ကဒီ music နဲ့သူတို့တွေ့လိုက်တဲ့ခါကျတော့သူတို့ပျော်ရှင်သွားတယ်လို့ကျွန်မမြင်တယ်သချင်းတီးလိုက်ဆိုလိုက်တငင်ချင်းနဲ့ဝိုင်းဖွဲ့တဲ့ခါပြောလိုက်တာသူက pressure တွေအများကြီး short ပြတာတွေ short သွားတယ်လို့တော့ကျွန်မမြင်တယ်ပေါ့နော်ဟုတ
်ဒါပေမဲ့လေဒီလိုရည်ရွယ်ချက်ကောင်းတဲ့ကျောင်းလေးရဆက်ရှင်တန်ဖို့အတွက်ကတော့အခက်အခဲရှိနေတယ်တဲ့
ကျမတို့ကလူငယ်တွေဖြစ်တဲ့အကြောင်းမလို့ကိုသူကိုထားရည်တည်ထားတဲ့အကြောင်းမလို့ဒီကလေးတွေရည်တည်နိုင်ဖို့အတွက်ဆိုရင်ပထမဆုံးတစ်ခုကကျမတို့ကစားဖို့နေဖို့အရင်ဆုံးအဓိကလိုတယ်ပေါ့နော်လိုအပ်တယ်ဒုတိယချက်နေတဲ့ကကျမတို့ကလုံခြုံပြီးဘန်ကာတွေတည်ဆောက်ရမယ်ကဘာချင်းတွေကျူးရမယ်အဲ့လိုမျိုးတွေပေါ့နော်လုံခြုံတဲ့နေရာရာတနေရာမှလည်းမရှိဘူးဒါမှကျမတို့တက်နိုင်ဆုံးမှလုံခြုံအောင်နေရမှာပေါ့နော်အဲ့အဲ့ဒါမျိုးလိုအပ်တယ်နောက်တစ်ချက်တစ်ခုကကလေးတွေစားစကောင်းမှုမတင်နိုင်ဖို့ပေါ့နော်ဒီလိုအပ်တဲ့ပင်ထောက်ကူတွေဒါ volunteer တွေအများကြီးလိုအပ်တယ်ပေါ့
ကဲဂျင်စီတို့ရေဒီတစ်ပတ်ကတော့ကရင်ဒီဒေတာကလူငယ်တွေအတွက်စိတ်တန်ရာတွေကုသပေးနေတဲ့ဂီတသင်တန်းကျောင်းလေးကြောင်းကြားခဲ့ကြရတာเนาะနောက်တစ်ပတ်ဒီမှာလဲဂျင်စီတို့အတွက်ဂျင်စီရှိနေတာမို့လို့ဆက်ဆောင်ကြည့်ကြပါဦးတက်တာ
Tagaro, Kayini Didaga, Galeria, Satania, Go, Kitane, Kusa, Penide, Kayini Lungene, Makinis, Gapio, Harabashi, Kusapiro, Agazag and Ago, Tinsa, Pijamare, Euro Natana Sale, Uropa, Palapo, Longwema, Athema, Pame, Kazadama, Yedra, Dobo, Uropa, Polong, Pedoga, Sompia, like Desure, Tujare, Trini, Suzi, B, Koya, 19, Sapi, Habare.
Spain Amara Real Madrid Tenga La Liga Mabe Champion Pedovare, Gulo Real Ten Champion Pedore, Real Break the Dilem, Madrid Muma, Awa Kanijavare, Pigan Sandinega, Bozema, Real Tenga, Gadesco, Tongo Govashin at Nine Biro, Dubianiaga, Baslunaga, Sharona, Legonagone, Shomara, Mabe Bore people, Lever Chan is him, Mele, Satoma, Taya Biro, Champion Pedogaraba, Da Real Madrid Pedro, La Liga Mabe Champion, Sugo, Tonga, Chaujimia, Nayara Le Pibare. Realibia Ancelotti garo, Turo La Liga Champions go tight and Nayara Pibido. Agulo Nayara Dole, Yamanda, so we pure are. Do the La Liga Champion Piare, Diga, Chedina Potabi, Ancelotti Pura garo.
Compromiso, poco ego, todos se ayudan, son amigos, tenemos un buen ambiente, esto.
Adinari Jama, Tandetan, Kaimavi, Tione Dio Atari, Mama Nari Mashive, Alunga, Tanga Jinwilu, Piago Dio, Pian Lankuni Yavi, Adinse Daga, Yankomare, Tari Alunga, Di Bolo Yadima, Chenorogo, Champion Chisire, Chedriba.
Remember the thing on the Nacho Fernandez Caro, a good Jama, Tuya, a Madi, Manage, Pilagan, so be up your body.
Es una sensación. He tenido muchas ganas de vivirlo durante muchos días este año.
Chanolo Uyan Jovare, Ma Pibian Wego and Ayabu, Yan Kapi, Kulo Champion Piaha, Tent Kulo Yan Josa Mune, Songlo Nena Kamuri Jan Pipare, A Madri de Ke Pilarawa. Ria Tene Ma Pi Champion Sugu Yaraga, the Kegu Tujavi, Eraguma, a thing gongs on a pinet champion Pidaga, Ubido Gamare.
Renibia Ancelotti Dredodaga, Ria Tene do Santa Kumia Yashi as Supla Pibido, Ancelotti Han, Nibia Pinet, Champions League Pala, Lejay, La Liga Nache. Premier League, Serie A, Bundesliga, and Pizzi Amabe Champion Sudego, the Jay Z, Nayaga Vido, Uyopa, take that Amabe Time, where Nagus Longo, Bosaburet, the Udido, Nibia, Le Pibare. We are doing our Sabema, Mabe Champion, Pizzaje Mabe, Portuguese Mara, Sporting List, Bunga, Portuguese Mabe Champion Sugo, Chain of Samuel Yadagabare. Sanenega, Sporting List, Bunga, Portimones, and Dengo, Dongo, Go Machine, and Nine Vido, Turea, Yoga, Piamet Pide, Benfica, Denga. ဖမလီစာအတင်းကိုငကိုကိုမရှိနဲ့ရှုံးသွားလို့ရာဒီကုံမှုနှစ်ပွဲချန်နေသေးပြီမလဲစပိုတင်လစ်ဘွန်တင်ကရှစ်မှတ်အတာနဲ့မဘေးချန်ပီယံစုကိုအကျိန်းဆယ်မြောက်ရရှိသွားခဲ့တာဖြစ်ပါတယ်နယ်သာလန်နိုင်ငံဘက်မှာတော့ PSV ပြည်သူအသင်းဟာတနင်္ဂနွေနေ့ကစပါတာရော်တာဒမ်နဲ့ပွဲမှာ၄ဂိုးနှစ်ဂိုးနဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်ခဲ့တာဖြစ်ပါတယ်အခုလိုအနိုင်ရသွားတဲ့အတွက် PSV အသင်းဟာ ဒါမဲ့ယူရို2024လေးမှာဝင်ပြိုင်မဲ့အသင်းတွေအနေနဲ့ကစားသမားအုပ်ရေကို23ရောက်ကနေ34ထပ်တိုးပြီးတော့23ရောက်အထိတိုးချဲ့သွားမယ်လို့ပြီးခဲ့တဲ့တောက်ကြနေ့ကUEFA ကနေပြီးတော့သဘောတူလိုက်တာဖြစ်ပါတယ်။စောပိုင်းတုန်းကတော့UEFA ကဒီယူရို2024ပြိုင်ပွဲမှာကစားသမားအုပ်အတွက်ကိုကိုဗစ် 19 မတိုင်ခင်ဒုံးကလိုမျိုးပဲ23ရောက်အထိပြန်ထားဖို့အတိပြုခဲ့တာပါ။ဒါမဲ့ပြီးခဲ့တဲ့ယူရို2024နဲ့2024ကမ္ဘာဖလားပွဲတွေမှာတော့ တော့ဝမ်ကြဖြစ်ခဲ့ပြီးတော့နောက်ဆုံးမှာပြန်ပြီးတော့ပြောင်းလိုက်တာဖြစ်ပါတယ်ယူရို2024ယူရိုပါဖလားဘောလုံးပွဲကိုတော့ဂျာမနီနိုင်ငံမှာဂျွန်လ14ရက်နေ့ကနေဇူလိုင်လ14ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာအချိန်လေးမှာပဲယူရို2024ယူရိုပါဖလားဘောလုံးပွဲကိုကြီးဖို့အတွက်စကော့တလန်ကပြိုင်ဆက်ဦးစားတော့ဂျာမနီကိုနမ်းလျှောက်ပြီးတော့ခြေပြင်ခရီးစတင်လိုက်ပါပြီ အသက်20ရွယ်စကော့တလန်ဘောလုံးပရိသတ်ခရစ်ဖာဂူဆန်ဟာစကော့တလန်နဲ့ဂျာမနီတို့ရဲ့ယူရို2024အဖွင့်ပွဲစဉ်ကိုကြီးဖို့အတွက်ဆိုပြီးတော့မေလ၄ရက်နေ့စနေနေ့ကဂလာစကိုမြို့ကနေဂျာမနီနိုင်ငံမြူးနစ်မြို့ကိုကုန်းချောင်းခီးစတင်ခြိတက်လိုက်ပါတယ်ဒီခီးစဉ်ကမိုင်ပေါင်း1000ကျော်ရှိပြီးတော့ လန်ကီတလျှောက်နိုင်ငံပေါင်း၆နိုင်ငံကိုဖျက်သွားမှာဖြစ်ပါတယ်အချိန်အားဖြင့်တော့စုစုပေါင်း38ခုနှစ်ကြာမြင့်မာလဲဖြစ်ပါတယ်အခုလိုဂျာမနီနိုင်ငံကိုလမ်းလျှောက်ပြီးတော့ Euro 2024 လေးပွဲကိုကြီးဖို့သွားတာနဲ့ပတ်သက်ပြီးခရိတ်ဖာဂူဆန်ပြောတာကတော့
Yeah, so I don't have a team. It is literally just a case of me living out of a bag for over a month.
ကျွန်တော်ကိုပန်ပူးပြီးမဲ့အဖွဲ့တော်မရှိပါဘူး။ကျွန်တော်တယောက်တည်းအိတ်တလုံးနဲ့တလကျော်လောက်ရှောက်မှာဖြစ်ပါတယ်။ဒါပေမဲ့ခင်ဗျားသိတဲ့အတိုင်းကျွန်တော်မိသားစုတွေမိတ်ဆွေတငယ်ချင်းတွေနဲ့စကော့တလန်မှာရှိတဲ့သူတွေအားလုံးကကျွန်တော်ကိုဝိုင်းအားပေးကြတဲ့အတွက်အဲ့ဒါကခက်ခဲတဲ့အခြေအနေမှာကျွန်တော်ကိုအားရှိစေမှာဖြစ်ပါတယ်။
ဒါပြန်သူဟာဒီလန်တလျှောက်မှာဒီအမျိုးသားစိတ်ကျမ်းမာရေးပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Brothers in Arms ဆိုတဲ့အဖွဲ့အတွက်ရန်ကုန်ငွေတွေကောက်ခံသွားမယ်လို့လည်းပြောပါတယ်ခင်ဗျာ။နိုင်ငံတကာအိုလံပစ်ကော်မတီအဖွဲ့ဝင်ဟောင်းသူဖြစ်တဲ့ကူဝိတ်နိုင်ငံကရှိတ်အာမက်အယ်ဆဘာကိုနိုင်ငံတကာအိုလံပစ်ကော်မတီကနေ25နှစ်ပြည့်ပြင်လိုက်ပါတယ်။သူကိုအိုလံပစ်ကော်မတီဝင်နေလိုက်နာရမယ်ကျင့်ဝတ်တွေချိုးဖောက်မှု IOC ဖွဲ့ဝင်တွေကြမ်းကြိတ်ထားတာကိုဖောက်ဖျက်တာတွေကြောင့်နိုင်ငံတကာအိုလံပစ်ကော်မတီဖွဲ့တွေကနေ25နှစ်ပြည့်ပြင်မှုအယိုစီအမှုဆောင်ဘုတ်ဖက်ကဆုံးဖြတ်လိုက်တာဖြစ်ပါတယ်။သူဟာပြီးခဲ့တဲ့2024နှစ်တုန်းကလည်းအာရှအိုလံပစ်ရွေးကောက်ပွဲတွေမှာပါဝင်ပတ်သက်ခဲ့တာကြောင့်ဆိုပြီးတော့၃နှစ်ပြည့်ပြင်ခံခဲ့ရပူပါတယ်ခင်ဗျာ။
Wing for Life
ဝါရန်လို့နာမည်ပေးထားတဲ့ကမ္ဘာအပြေးပြိုင်ပွဲကိုတော့မေလ9ရက်နေ့ကကျင်းပခဲ့ပါတယ်။စတဲ့ချိန်မြောက်ကျင်းပတဲ့ဒီပြိုင်ပွဲကိုတော့အခုနှစ်မှာပြည့်တဲ့သူစုစုပေါင်း3000ကျော်ရှိခဲ့ပြီးတော့ပြိုင်ပွဲဝင်အရေးအတွက်အများဆုံးပါဝင်တဲ့ကမ္ဘာအကြီးဆုံးအပြေးပြိုင်ပွဲဖြစ်တယ်လို့ Wing for Life အဖွဲ့ရဲ့နိုင်ငံတကာအားသာဒါရိုက်တာလည်းဖြစ်ဗြိတိန်နိုင်ငံကအိုလံပစ်ပြိုင်ပွဲဝင်ဟောင်းလည်းဖြစ်တဲ့ကောလင်ဂျက်ဆန်ကပြောပါတယ်။
I'm
running for those who can't. It's exciting to see that 250,000 people
ကျွန်တော်က မပြေးနိုင်တဲ့သူတွေကိုသာပြေးနေတာဖြစ်ပါတယ်။လူပေါင်း 2,000 ခွဲလောက်ဒီမှာဝင်ပါပြီးတော့ပြေးနေတာတွေ့ရတော့အရန်စိတ်လှုပ်ရှားဖို့ကောင်းပါတယ်။
ဒီနေ့ပြိုင်ပွဲမှာတော့အမျိုးသားဘက်မှဂျပန်နိုင်ငံကတိုမိုယာဝါတာနာဘေးက56.9ကီလိုမီတာပြေးပြီးတော့အနိုင်ရသွားခဲ့ပြီးတော့အမျိုးသမီးဘက်မှာတော့ပိုလန်နိုင်ငံကဒေါမနီကာစတောင်းမိုက်က59.3ကီလိုမီတာနဲ့အနိုင်ရသွားခဲ့ပါတယ်။ဒီပြေးပွဲကနေရန်ကုန်ငွေဖြစ်တဲ့ယူရိုငွေ8.3တန်းကျော်ရခဲ့ပြီးတော့ဒီရလာတဲ့ရန်ကုန်ငွေတွေကိုတော့ကျောင်းရုပ်ပင်မအာရုံကျော်ဒဏ်ရာရတာတွေကိုသူ့
နိုင်ပြောပြပေးခဲ့တဲ့အားကစားကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါလေရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းကြီးညို့ကိုကိုစုံဝင်းလိုင်ကတလှည့်ပြောပြပေးပါမယ်။
ကစားကမ်းမြောင်တောင်ပိုင်းမှာရှိတဲ့ရာဖာမြို့ကိုအစ္စရေးကထိုးစစ်ဆင်တိုက်ခိုက်တဲ့အပေါ်နိုင်ငံတကာရဲ့ဖိအားပေးမှုအသစ်တွေဒီကနေ့ထပ်မံထွက်ပေါ်လာနေချိန်မှာပဲကာတာနိုင်ငံနဲ့အာဖရိကသမဂ္ဂတို့ကပုံမဆိုးဝါးလာနေတဲ့စာနာမှုဆိုင်ရာအခက်အခဲကိစ္စတွေအပေါ်စိုးရင်ကြောင်ထုတ်ဖော်ပြောဆိုကြပါတယ်။ကာတာနိုင်ငံဟာအစ္စရေးနဲ့ဟာမတ်စ်အဖွဲ့အစည်းအပြစ်ခတ်ရဆဲရေးသဘောတူညီချက်ရနိုင်ဖို့အဓိကဥဆောင်ဆွေးနွေးပေးနေတဲ့နိုင်ငံဖြစ်ပြီးရာဖာကအရသားတွေကိုအာရမပြောင်းရွှေ့ခိုင်းတာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့လုပ်ရဖြစ်တယ်လို့ဒီကနေ့သတိပေးပြောကြားလိုက်ပါတယ်ခင်ဗျာ။အစ္စရေးကိုတင်ပို့မဲ့ Boeing ကုမ္ပဏီထုတ်စစ်လက်နက်တွေအမေရိကန်ကစိုက်ငံ့ထားတယ်လို့နှိစက်သူတွေကပြောပါတယ်။အမေရိကန်ရဲ့အနီးကမဟာမိတ်အစ္စရေးကိုနိုင်ငံရေးအရာသတင်းစကားပါတာဖြစ်ကြောင်းလဲနှိစက်သူ၄ဦးတည်းက၂ဦးကိုကိုးကားပြီး Reuters သတင်းကဖော်ပြခဲ့တာပါ။အမေရိကန်မှာရှိနေတဲ့တက္ကသိုလ်ကြီးတွေအပါအဝင်နေရာတချို့မှာဂါဇာကမ်းမြောင်တောင်ပိုင်းမှာရှိနေတဲ့ Rafah ဒေသမှာလုပ်မဲ့စစ်ပွဲတွေရပ်တန့်ရေးဆန္ဒပြလှုပ်ရှားမှုတွေဖြစ်ပေါ်နေကြမှာပဲ။အဲ့ဒီလိုလက်နက်တင်ပို့မှုရပ်ဆိုင်တဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ။ယူကရိန်းနိုင်ငံအနောက်ပိုင်းလဗစ်ဒေသကိုရုရှားကဒုံးကျည်55ခုဒရုန်းယာဉ်20စင်းလုံးနဲ့ပစ်ခတ်ခဲ့တဲ့အတွက်လျှက်စစ်တပ်အားဖြန့်ချေဌာနပျက်စီးသွားတယ်လို့ယူကရိန်းအရာရှိတွေကဒီကနေ့ပြောကြားလိုက်ပါတယ်ခင်ဗျာ
။ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းကြေညာကိုကိုစောဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကအလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ ရော့ဒ်မက်ကလင်းနဲ့ဂျိုနာခမ်းမင်းဖြစ်ပါတယ်ကျွန်မကဆုမမဒီညစီစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင် VOA ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြေကြပါသေးရှင်